Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်မေလ4ရက်တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ Maryland ပြည်နယ် Baltimore မြို့မှာကာဖျူညမထွက်ရအမိန့်ကိုပြန်လဲရုပ်သွင်းလိုက်ပြီးဖြစ်ပါတယ်နီပေါငရင်ကြောင့်တည်ဆုံသူအရေအတွက်ဟာ9000ကျော်သွားပြီဖြစ်ပါတယ်2015ခုနှစ်ရွက်ောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိစေဖို့သတင်းသမားတွေရဲ့အခန့်ကဏ္ဍအရေးကြီးကြောင်းဒေါအောင်ဆန်းစုကြည်ကကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်နဲ့အထိမ်းအမှတ်အခမ်းအနားမှာပြောကြားလိုက်ပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစံမိုးဝင်းနဲ့အတူတင်ပြပေးပါမှာခင်ဗျာ
ကောင်းပါပြီကိုစံဝင်းလိုက်ရေမေလ၂ရက်နေ့က American ပြည်ထောင်စုကိုရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်းဟာ Washington DC မှာသူ့ကိုဆန္ဒပြသူတွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်
။လက်ရှိလူငယ်တွေကအနာဂတ်ကျယ်ပွင့်နေအဲ့ဒီကျယ်ပွင့်တွေကိုထောင်ချအမှောင်ချထားလို့ရှိရင်တိုင်းပြည်ကဘယ်တော့မှလည်းတိုးတက်မှာမဟုတ်ဘူး။ဒါလောက်တိုင်းပြည်ကိုချစ်တတ်တဲ့လူငယ်တွေကို
ဒါကတော့ဆန္ဒပြသူတဦးကသူရဥရွှေမန်းနဲ့တွေ့ဆုံစဉ်မှာပြောသွားတဲ့အကြောင်းကို VOE ကိုပြောပြသွားတာပါ။အပြည့်အစုံကိုတော့သတင်းအစီအစဉ်အပြည့်မှနားဆင်ရမှာပါရှင်။ဒါအပြင်ဒီကနေ့မနေ့အစီအစဉ်မှာ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့သူရဥရှေမန်းတို့တီးတန့်တွေ့ဆုံမေးမြန်းခန်းအပြည့်အစုံကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးဆန်မိုးဝေတို့ကပြောပြပါအောင်ရှင
်။အမေရိကန်နိုင်ငံရှေ့ပိုင်းမေရီလန်းပြည်နယ်ဘော်တီမိုးမြို့မှာမြို့တော်ဝန်စတက်ဖနီရောလင်းစ်ဘလိတ်ကကာဖျူညမထွက်ရအမိန့်ကိုပြန်လဲရုပ်သိမ်းလိုက်ပြီဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့အကြမ်းဖက်လုပ်ရက်တွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မြို့တော်ခန်းမမှာဆန်းဖို့တည်ကံပြီးဆန္ဒပြနေကြတဲ့အချိန်မှာပဲအခုလိုညမထွက်ရအမိန့်ကိုရုပ်သိမ်းကြောင်းမြို့တော်ဝန်ကကြေညာလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းရဲကထင်းသိမ်းထားစဉ်တည်ဆုံသွားခဲ့တဲ့ African American လူမဲလူငယ် Freddie Gray တည်ဆုံသွားပြီးတဲ့နောက် Baltimore မြို့မှာပြီးခဲ့တဲ့သတင်းပတ်အတွင်းအကြမ်းဖက်စုပမှုတွေဖြစ်ပေါ်ခဲ့တာပါ။ကာဖျူညမထွက်ရအမိန့်ကိုလိုအပ်တာနဲ့ပိုပြီးပြဋ္ဌာန်းမထားခြင်းဘူးလို့မြို့တော်ဝန်ရောလင်းစ်ဘလိတ်ကပြောပါတယ်သူရဲ့နံပါတ်1ဦးစားပေးလုပ်ငန်းဟာဘော်တီမိုးမြို့သူမြို့သားတွေနဲ့အများပြည်သူငြင်းချမ်းလုံခြုံပြီးကြမ်းမာစွာနဲ့လူမှုဘဝဖူလုံရေးဖြစ်တယ်လို့မြို့တော်ဝန်ကပြောပါတယ် ACLU အမေရိကန်အများပြည်သူလွတ်လပ်ခွင့်တမကနဲ့စီးပွားရေးလုပ်ငန်းရှင်တွေကကာဖျူးထုတ်လိုက်တဲ့အပေါ်ဝေဖန်ကန့်ကွက်ခဲ့ကြပါတယ်မြို့တော်ဝန်ကကာဖျူးရုပ်သိမ်းကြောင်းကြေညာအပြီးသိမ့်မကြခင်မှာပဲပြည်내အတွင်းတခြားမြို့တွေကနေမြို့လုံးကျုံရေးအတွက်ခေါ်ထားတဲ့စစ်သားနဲ့ရဲတပ်ဖွဲ့ဝင် 4,000 ကျော်ဟာမြို့ကနေစတင်ပြန်လည်ထွက်ခွာနေပြီလို့ပြည်내အုပ်ချုပ်ရေးမှူးလယ်ရီဟိုဂန်ကပြောပါတယ်ဒါပေမဲ့မြို့မှာအရေးပေါ်အခြေအနေကြီးညာထားတာကိုတော့အဲ့ဒီလုံးကျုံရေးတပ်ဖွဲ့တွေပြန်လည်ထွက်ခွာမသွားမချင်းပြန်ရုတ်သိမ်းဥမှမဟုတ်သေးဘူးလို့ပြည်내အုပ်ချုပ်ရေးမှူးလယ်ရီဟိုဂန်ကပြောပါတယ်
နီပေါ်နိုင်ငံမှာအင်အားပြင်းထန်တဲ့မြေငရင်လှုပ်ခတ်ခဲ့ပြီးတော့ရဲအတန်ကြာမှာအသက်100နှစ်အရွယ်ရှိတဲ့အဖိုးအိုတူအပါဝင်လူ၄ယောက်ကိုပြိုကျနေတဲ့အပျက်စီးတွေအောက်ကနေရှာဖွေကယ်တင်နိုင်ခဲ့ပါတယ်။နီပေါ်နိုင်ငံမြို့တော်ကတ်မန်ဒူရဲ့အနောက်မြောက်ဘက်မိုင်50အကွာမှာရှိတဲ့ရပ်မှာအဖိုးအိုရှာဖွေတွေ့ရှိကယ်တင်နိုင်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တခြား3ဦးကတော့ကတ်မန်ဒူမြို့တော်ရဲ့အရှေ့မြောက်ဘက်စင်ဒူပါ6ဆိုတဲ့အရပ်မှာပြိုကျပျက်စီးနေတဲ့အဆောက်အဦတွေအောက်ကနေရှာဖွေကယ်တင်နိုင်ခဲ့တာဖြစ်တယ်လို့ကျေးဇူးရှိလုပ်သားတွေကပြောဆိုပါတယ်မြင်းငရင်လှုပ်ခတ်ခဲ့ပြီးတော့အချိန်ကာလ၈ရက်ကြာတဲ့အချိန်မှာအသက်ရှင်လျက်ရှာဖွေကယ်တင်နိုင်မဲ့အခြေအနေတွေတစားတစားနှေးပါလာပြီးတော့တာဝန်ရှိသူတွေကပြောပါတယ်တစ်ချိန်တည်းမှာပဲတည်ဆုံသူရေတွက်ဟာလည်းတိုးမြလာနေပြီးတော့အခုဆိုရင်9000ကျော်သွားပြီဖြစ်ပါတယ်ပျောက်ဆုံးနေတဲ့လူတွေရေတွက်ဟာထောင်ထဲချီပြီးတော့ရှိနေသေးပြီးတော့အဲ့ဒီထက်မှာဥရောပကလာရောက်ပြီးတော့လေပတ်တဲ့လူ1000ဝန်းကျင်လည်းအပါဝင်ဖြစ်ပါတယ်တနင်္ဂနွေနေ့မှာတော့ဆက်ကရိယာအကြီးစားတွေနဲ့ဒီကြောင်းသွာလာမှုထိန်းချုပ်မှုလုပ်ပေးတဲ့စက်တွေတင်ဆောင်လာတဲ့အမေရိကန်လေယာဉ်ကြီးတစ်စီးဟာနီပေါ်နိုင်ငံကိုဆက်ရောက်လာခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေဟာကူညီကယ်ဆယ်ရေးနဲ့ကတ်မန်ဒူအပြည်ပြည်ဆိုင်ရာလေဆိပ်ကိုကဘာအနှံ့ကရောက်ရှိလာတဲ့ကူညီသူတွေဝင်ထွက်သွာလာဆက်ရောက်မှုကိုကြီးကြပ်ပေးနေပါတယ်
။လီဗျားနိုင်ငံကမြေထဲပင်လယ်ထဲမှာဒီခါမှာခင်ဗျာလီဗျားနိုင်ငံအနီးကမြေထဲပင်လယ်ထဲမှာလွန်ခဲ့တဲ့နှစ်အတွင်းဥရောပတိုက်ကိုတရားမဝင်ဝင်ဖို့ကြိုးစားခဲ့တဲ့ရွှေပြောင်းနေထိုင်သူ10ဦးသေဆုံးခဲ့ပါတယ်လူမောင်ခုကူးတဲ့သူတွေကတခါတရံမှာအန္တရာယ်များလာတဲ့ရေပြင်တည်ငြိမ်မှုကိုအခွင့်ကောင်းယူပြီးဥရောပတောင်ပိုင်းကမ်းခြေတွေကိုခိုးသွင်းမှုကြိုးစားတဲ့အချိန်ကယ်ဆယ်ရေးအဖွဲ့တွေကလူပေါင်း 4,800 ကိုလည်းကယ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်ကယ်တင်လိုက်နိုင်တဲ့သူတွေအားလုံးကိုအီတလီနိုင်ငံတောင်ပိုင်းအစွန်းကလမ်ပေဒူးစာကျွန်းအပါအဝင်ဆစ်စလီနဲ့ကာလာဘရီးယားကျွန်းတွေကိုတည်ဆောင်သွားတယ်လို့ဆိုပါတယ်။စနေနေ့ကရွှေပြောင်းနေထိုင်သူပေါင်း 3900ကိုကတ်တင်ပြီးတဲ့နောက်မှာတင်းငွေတွေကရွှေပြောင်းနေထိုင်သူတွေတင်ဆောင်လာတဲ့တင်ပေါ်အနည်းဆုံး16ဆင်းကိုဖမ်းဆီးမိခဲ့တယ်လို့အီတလီကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။ပင်လယ်ရေပြင်တည်ငြိမ်နေတာနဲ့ရာသီဥတုကောင်းမွန်မှုတွေကြောင့်အခုနှစ်အတွင်းရွှေပြောင်းနေထိုင်သူပေါင်း2000လောက်ရောက်လာနိုင်တယ်လို့အီတလီကမျှော်လင့်ထားပါတယ်။အဲ့ဒီရေအတွက်ဟာမနစ်2014ခုနှစ်ကတည်းကစာရင် 3000 ပိုများလာတာလည်းဖြစ်ပါတယ်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းတစ်တောအတွင်းကဘိုကိုဟာရမ်စစ်သေးကြွတွေဖမ်းဆီးသွားရကနေကဲတင်လာနိုင်ခဲ့တဲ့ရာနဲ့ချီတဲ့အမျိုးသမီးတွေနဲ့ကလေးတွေကိုနိုင်ဂျီးရီးယားဒုက္ခသည်စခန်းတစ်ခုမှာထားရှိပြီးတော့လိုအပ်တဲ့အကူအညီထောက်ပံ့တွေပေးထားပါတယ်။အမျိုးသမီး295ယောက်နဲ့ကလေးတွေကိုယိုလာခိုင်မာကိုဟိုဒုက္ခသည်စခန်းမှာထားရှိပြီးတော့အစားအစာဆေးဝါးနဲ့အထောက်ပံ့တွေပေးထားပြီးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေပြန်လည်ကုစားမှုပေးဖို့ပြုလုပ်နေတယ်လို့နိုင်ဂျီးရီးယားအမျိုးသားအရေးပေါ်ကူညီစောင့်ရှောက်ရေးအေဂျင်စီကပြောပါတယ်ကလေးတော်တော်များများဟာအာဟာရချို့တက်မှုဝေဒနာကိုခံစားနေကြပြီးတော့ကလေး20ယောက်ကတော့တနတ်ထိမှန်ထားတဲ့ဒဏ်ရာတွေကိုကုသပေးနေရတယ်လို့ဆိုပါတယ်ဘိုကိုဟာရမ်အဖွဲ့ကဖမ်းဆီးထားတဲ့အမျိုးသမီးအများစုဟာလိန်ကျေးကျုံအဖြစ်အသုံးချခံခဲ့ရတာအကာယံတက်ရှိတရားဝါတွေအဖြစ်အသုံးချခံရတာမျိုးတွေကြုံခဲ့ရသူတွေဖြစ်တယ်လို့စခန်းတာဝန်ရှိသူတွေကပြောဆိုပါတယ်အမျိုးသမီးတွေနဲ့ကလေးတွေဟာဘယ်အရက်ဒေသတွေမှာနေထိုင်ခဲ့သူတွေဖြစ်တယ်ဆိုတာကိုတိတိကျကျသိဖို့အတွက်လှုပ်ဆောင်နေပြီးတော့သူတို့ဟာမနစ်ကခြေပေါက်မြို့ကနေဖမ်းသွားတဲ့ကျောင်းသူ200နဲ့ပတ်သက်ဆက်နွယ်မှုမရှိဘူးလို့အစိုးရတာဝန်ရှိသူတွေကပြောပါတယ
်။ VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။မကြခင်ကျင်းပဖို့ပြင်ဆင်နေတဲ့2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိစေဖို့သတင်းသမားတွေရဲ့အခန့်ကဏ္ဍအရေးကြီးကြောင်းရန်ကုန်မြို့ Novotel Hotel မှာမနေ့ကကျင်းပတဲ့ကမ္ဘာစံနေစဉ်လွတ်လပ်ခွင့်အထိမ်းအမှတ်နေ့အခမ်းအနားမှာအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။အခုနှစ်တွင်ကျင်းပမဲ့ရွေးကောက်ပွဲဟာ2010ရွေးကောက်ပွဲနဲ့အများကြီးပိုပြီးတော့အတိတ်ပဲပါမဲ့ရွေးကောက်ပွဲဖြစ်ကြောင်းဒါကြောင့်ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့အတွက်စံနေစဉ်လောကကတတ်နိုင်သေးပြီးကူညီခြင်းအပြင်တန်းပြေအနာဂတ်ကိုအကောင်းဆုံးလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။ပြုပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေမှာလွတ်လပ်စွာသတင်းရယူခွင့်ရေးသားဖော်ပြမှုတွေအတွက်ချင်းချောက်မှုတွေနဲ့ရင်ဆိုင်နေရဆဲပဲလို့သတင်းတောက်တွေကပြောပါရယ်သတင်းမီဒီယာလွတ်လပ်ခွင့်ကိုအခြေခံကြကြထောက်ခံအားပေးရေးအတွက်ရည်ရွယ်ပြီးမေလ3ရက်နေ့ကိုနိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့အဖြစ်1933ခုနှစ်ခရဲကကုလသမဂ္ဂကစတင်သတ်မှတ်ပေးလိုက်ပြီးခရဲကနှစ်စဉ်သတင်းမီဒီယာလွတ်လပ်ခွင့်နေ့ကိုကျင်းပလာခဲ့တာပါ။အမေရိကန်သမ္မတဘာရက်အိုဘားမားကလည်းသတင်းမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်အတွက်အရေးပါတဲ့အချက်ဖြစ်တယ်လို့ပြောကြပါတယ်
။တရုတ်ဆိုရဆန့်ကျင်ရေးလှုပ်ရှားသူခေါင်းဆောင်တစ်ဦးကအမေရိကန်ကွန်ဂရက်လွှတ်တော်ကြားနာမှုတစ်ခုမှာသူမအနေနဲ့တရုတ်နိုင်ငံမှာကျင့်သုံးနေတဲ့မိသားစုတစုကိုကလေးတစ်ယောက်ပဲယူရမယ်ဆိုတဲ့စနစ်ကိုမကြခင်မှာဖျက်သိမ်းလိမ့်မယ်လို့ယူဆတဲ့အကြောင်းပြောဆိုလိုက်ပါတယ်။တရုတ်ဆိုရအနေနဲ့မိသားစုတစုကလေးတယောက်မူဝါဒကိုပြောင်းလို့တဲ့သဘောမျိုးပြတ်တာနေပြီလို့တရုတ်နိုင်ငံကျောင်းသားများတီယန်နမင်လှုပ်ရှားမှုအဖွဲ့နဲ့ All Girls Allow အဖွဲ့ရဲ့ခေါင်းဆောင်တူဦးဖြစ်သူချီလင်းကပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့တရုတ်နိုင်ငံဆိုင်ရာအမှုဆောင်ကော်မရှင်ကိုပြောဆိုခဲ့တာဖြစ်ပါတယ်။မေလကစပြီးတော့လင်မယားဇုံတွေတစ်ခုမှာကလေးနှစ်ယောက်ယူခွင့်ပြုမယ်လို့တရုတ်အစိုးရပိုင်းသတင်းဌာနဖြစ်တဲ့ရှင်ဟွာသတင်းဌာနကပြောဆိုခဲ့ပြီးတဲ့နောက်မိသားစုစီမံကိန်းဌာနရဲ့တာဝန်ရှိသူတွေကအဲ့ဒီသတင်းမှန်တဲ့အကြောင်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးနေသေးတာဖြစ်တဲ့အကြောင်းရှင်းလင်းပြောဆိုခဲ့တယ်လို့ချီလိုင်းကပြောဆိုပါရယ်။ဒါကြောင့်တရုတ်အစိုးရအနေနဲ့ဒီကိစ္စကိုစဉ်းစားနေပြီဆိုတာကိုသိတာထင်ရှားနေပြီးမိသားစုတစုမှကလေးတစ်ယောက်ပဲယူရမယ်ဆိုတဲ့မူဝါဒမကြခင်မှာဖျက်သိမ်းလိမ့်မယ်လို့ယူဆတဲ့အကြောင်းသူမကပြောခဲ့ပါရယ်။တရုတ်နိုင်ငံမှာမိသားစုတစုမှာကလေးတယောက်ပဲယူရမယ်ဆိုတဲ့မူဝါဒကို1980ခုနှစ်တည်းမှာစတင်ကျင့်သုံးခဲ့တာဖြစ်ပြီးတော့မကြခင်နှစ်တည်းအတွင်းအပြောင်းလဲတွေပြုလုပ်လာခဲ့ပါတယ်
။ယမန်နိုင်ငံအတွင်းကရှီယာဟူသီသဘုံအဖွဲ့တွေကိုတိုက်ခတ်နေတဲ့ Saudi Arabia ဥဆောင်တဲ့ညွန်မောင်းအဖွဲ့ကအထူးခြေလျင်တပ်သားတချို့အေဒင်မြို့ကိုတင်းငွေနေကရောက်သွားကြပြီဖြစ်ပါတယ်။ဒါဟာအာရဗ်ကမ္ဘာမှာအစင်းရဲဆုံးနိုင်ငံဖြစ်တဲ့ယမန်နိုင်ငံကိုညွန်ပေါင်းတပ်ဖွဲ့အနေနဲ့ပထမဆုံးအကြိမ်ခြေလျင်တပ်ဖွဲ့တွေဆစ်လွတ်ချင်းလဲဖြစ်ပါတယ်။ညွန်ပေါင်းအဖွဲ့အနေနဲ့ခြေလျင်တပ်ဖွဲ့တွေကိုဆစ်လွတ်တိုက်ခိုက်ခိုင်းမယ်လို့ဆိုတဲ့ပြောဆိုမှုတွေကိုညှင်းပယ်လိုက်ပေမဲ့အေဒီမျိုးကနိုင်ငံတကာလေစိတ်နီးမှာဟူသီးသဘုံအနေနဲ့ညွန်ပေါင်းအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဆိုပါတယ်။ညွန်ပေါင်းတပ်ဖွဲ့အနေနဲ့အမဲရောင်ဝတ်စုံတွေကိုဝတ်ဆင်ထားပြီးခင်မီအစ်စင်မြလက်နက်တွေကိုလည်းကန်ဆောင်ထားကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။သူတို့စဆင်းခဲ့တဲ့အေဒင်မြို့ကအယ်မန်ဆူရာရပ်ကွက်နဲ့လေစိတ်အကြမ်းမှာ ဟယင်တွေပြန်ဝဲနေတယ်လို့ဒေတာကနေကပြောပါတယ
်ဆော်ဒီအာရေဗျနိုင်ငံကဥဆောင်တဲ့ညွန်ဝေါင်းတပ်ဖွဲ့တွေဟာယီမင်နိုင်ငံငါဟော်တီတပုန်တွေကိုလေကြောင်းကနေတက်ခိုက်နေရမှာအမေရိကန်ပြည်တော်စုကပေးထားတဲ့အတုံးမပြုတ်ရဆိုပြီးတော့ပိတ်ပင်ထားတဲ့ cluster bomb စင်ကွဲဘုံးတွေကိုအတုံးပြုတ်ခဲ့တယ်လို့လူခွင့်ရေးအဖွဲ့တစ်ခုကပြောပါတယ်ဒီစင်ကွဲဘုံးတွေဟာရေရှည်မှာရပ်သားပြည်သူတွေကိုအန္တရာယ်ရှိတယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကတနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးတော့နိုင်ငံပေါင်း116နိုင်ငံကအဲ့ဒီစင်ကွဲဘုံးတွေအတုံးမပြုတ်ဖို့2008ခုနှစ်တကသဘောတူညီခဲ့ကြတယ်လို့လည်းသူတို့ကပြောပါတယ်ခင်ဗျာ
တနင်္လာနေ့နေ့နဲ့ခင်းသတင်းအစီအစဉ်ကိုကိုစောဝင်းလိုက်နဲ့ဦးဆက်မိုးဝေတို့ကတင်ဆက်ခဲ့တာပါရှင်။အမေရိကန်ပြည်ထောင်စုကိုတပတ်ကြာခီးစဉ်နဲ့ရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နိုင်ကသူရဦးရှိမန်းဟာမေလ2ရက်နေ့ကဝါရှင်တန် DC မြို့တော်မှာသူ့ကိုဆန္ဒပြသူတွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဒါကိုဆန္ဒပြသူတွေဘက်ကရောဘလို့တုံ့ပြန်ခဲ့ပါသလဲ။အပြည့်အစုံကတော့ဒီလိုပါရှင်။ဝါရှင်တန် DC မြို့တော်ကအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်မတ်အိမ်ရှိမှာဆန္ဒပြနေသူတွေကိုသူရဦးရွှေမန်းကလာရောက်တွေ့ဆုံစကားပြောစဉ်မှာဆန္ဒပြသူတွေဘက်ကလည်းတောင်းဆိုချက်တွေနဲ့ပတ်သက်လို့ရှင်းပြခွင့်ရခဲ့တယ်လို့ကိုရိုင်းပါဝင်သူတဦးဖြစ်တဲ့မတ်အတာကပြောပါတယ
်ပြောလိုက်နိုင်တယ်တည်တည်ချာကိုပြောလိုက်နိုင်တယ်လက်ရှိလူငယ်တွေကအနာဂတ်ကျဲပွင့်နေအဲ့ဒီကျဲပွင့်တွေကိုထောင်ချအမှောင်ချထားလို့ရှိရင်တိုင်းပြည်ကဘတော့မှလည်းတိုးတက်မှာမဟုတ်ဘူးဒီလောက်တိုင်းပြည်ကိုချစ်တတ်တဲ့လူငယ်တွေကိုသူတို့ပြုစုတိုးထောင်ပေးလိုက်မယ်ဆိုကမ္ဘာမှာကျွန်တော်နိုင်ငံကလို့ထိတ်ဆုံးကိုရောက်သွားမှာအဲ့ဒါကိုရောလို့အများအားရင်ထဲမှာဟိုကသိစေချင်ပါတယ်လို့ကျွန်မပြောလိုက်တယ်သူတို့သမားပြည်မှာတကယ်ကိုလူလူဝနေတော့မှအခမ်းပညာပေးကျောင်းတွေကိုဖွင့်လှစ်ပြီးတော့အနစ်နာခံပြီးတော့ဖွင့်နေတဲ့ဟာတွေကိုလက်ရှိပုံကြန့်ခိုင်ဖွံ့ဖြိုးရေးရနေတော့မှတွန်းအားတွေပေးပြီးတော့မှခုံးကျောင်းတွေကိုတွန်းအားတွေပေးပြီးတော့ကျောင်းတွေပိတ်ခိုင်းတဲ့ပြဿနာတွေအဲ့ဒါတွေကိုတေချာချာကိုပြောလိုက်နိုင်ပါတယ်။လေသမားတွေရဲ့ဒုက္ခရောက်နေတဲ့အခြေအနေတွေပေါ့နော်။ဟိုဆိုအဲ့ဒါတွေကိုတိတိချာချာကိုပြောလိုက်နိုင်ခဲ့ပါတယ
်။အခုလို့ဒီမတ်တာတို့ဆန္ဒပြတဲ့သူတွေဘက်ကိုသူရဦးရွှေမန်းကလာတွေ့ဆုံပြီးတော့ဟိုတုံ့ပြန်ပြောကြားတဲ့အပေါ်မှာဘယ်လိုမြင်ပါလဲရှင်
ကျမအနေနဲ့ကတော့ပြောရမယ်ဆိုရင်တော့အားရမှုမရှိဘူး။ဘာကြောင့်လဲဆိုတော့သူတို့ဒီလိုပဲပြောနေကြ။ဟုတ်ကဲ့ဒီကနေတော့မှဟိုလူလူကနေပြောတဲ့စကားတွေကိုကျွန်တော်တို့အမေဟိုကမှတ်ထားပါမယ်။ပြီးရင်အထက်ကိုတင်ပြပါမယ်။အရေးယူဆောင်ရပါမယ်။တခါမှအရေးယူဆောင်ရတာမှမရှိတာပဲ။အခုကျောင်းသားတွေကိစ္စတကယ်သူတို့တွေမှာတာဝန်ရှိရမလို့ဘူး။ကိုပါဤကိစ္စဒေါခင်ဝင်းကိစ္စတကယ်ကိုတကယ်လေးကခံရတဲ့လူတွေလေးအခုသူရဥရှင်မန်းအနေနဲ့လာသွားတယ်နားထောင်သွားတယ်ပြုသွားတယ်ဒါပေမဲ့သူ့အနေနဲ့အဲ့လိုပဲပြောတယ်ဒါပေမဲ့အဟိုပြန်ရောက်သွားလို့ရှိရင်ဒီဥစ္စာတွေကသူတို့အတွက်ပေါ်တော့ crime လို့ပဲကျမတို့ယူဆထားတာလေသူတို့အဲ့ဒါမျိုးပဲ record တွေလုပ်ပြီးတော့မှဟိုတိမ့်ထားရုံပဲရှိမှာပဲလေတည်ရမလားဘာမှမတာဝန်ယူပေးမှမဟုတ်တာ
အခုလိုဆန္ဒပြသူတွေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့မြန်မာတန်မတ်အိမ်မှာကျင်းပတဲ့ညစာစားပွဲမှာသူရဥရှင်မန်းကဧည့်သည်တော်တွေကိုအခုလိုပြောပြသွားပါတယ
်သူတို့ပြောတဲ့သူတို့ပြီးတဲ့စာရင်းဖတ်တာထားပြီးတော့
ဖိတ်
တယ်တကယ်ခုနေနေအစဉ်ကျွန်တော်စဉ်းစားပြင်မယ်လို့ကျွန်တော်ဟုတ်ကဲ့
အခုလိုဆန္ဒပြသူတွေတောင်းဆိုကြတဲ့အတိုင်းဖြစ်လာနိုင်မဲ့မျှော်လင့်ချက်ရှိသလားဆိုတာနဲ့ပတ်သက်လို့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကပြည်ထောင်စုလွှတ်တော်နိုင်ကသူရဥရွှေမန်းကိုမေးမြန်းရမှာသူကအခုလိုဖြေဆိုပါတယ
်ပြောလင့်လို့ဆိုတဲ့နေရာမှာဥပဒေအကြောင်းအရာတွေ
ဟုတ်ကဲ့
နော်သူတို့ရဲ့ဖြစ်ပျက်ခဲ့တဲ့ဖြစ်စဉ်တွေဒီပေါ်မူဒီပေါ်တက်ဆိုင်အောင်ဖြစ်နေတာချက်ချင်းဆောင်
ပြဥရွှေမန်းပြောသွားတာကတော့မျှော်လင့်လို့ဆိုတဲ့နေရာမှာဥပဒေအကြောင်းအရာရေသူတို့ရဲ့ဖြစ်ပျက်ခဲ့တဲ့ဖြစ်စဉ်တွေရေဒီပေါ်မူတည်ပြီးတော့တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကချင့်ချိန်ဆောင်ရွက်ပေးရမယ့်သဘောရှိပါတယ်လို့ပြောသွားတာဖြစ်ပါတယ်မြမရေးဆန္ဒပြသူတွေဘက်ကလည်းသူရဥရွှေမန်းနဲ့တွေ့ဆုံစဉ်မှာဒီနှစ်အကုန်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်စစ်ဘိုလ်ချုပ်ဟောင်းတွေအများစုပါဝင်နေတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအ мян ဆုံးပြန်လည်ဖွဲ့စည်းပေးဖို့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပေးဖို့ဖမ်းဆီးထားတဲ့ကျောင်းသူကျောင်းသားတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့ကျောင်းသားတွေကိုရိုက်နှက်ဖမ်းဆီးရမှာတာဝန်ရှိတဲ့ရဲအရာရှိတွေကိုအရေးယူဖို့စတဲ့တောင်းဆိုချက်တွေပါဝင်တဲ့အိတ်ဖွင့်ပေးစာကိုလည်းပေးရခဲ့ပါတယ်ရှင်တနင်္လာနေ့နဲ့နှခင် VOE မြန်မာပိုင်းစီစဉ်တွေကိုနားဆင်နေတာပါအခုဆက်လက်ပြီးတော့သူရဥရွှေမန်းကို VOE မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကနေပြီးတော့တိတန့်တွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုထုတ်လွှင့်ပါပါအမေရိကန်လွှတ်တော်နဲ့ရွေးကောက်ပွဲတွေပေါ် သူ့ရဲ့အမြင်သဘောထားတွေမြန်မာနိုင်ငံရွေးကောက်ပွဲနဲ့ရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုလုပ်နိုင်ခြင်းရှိမရှိဆိုတာတွေကိုဦးတန်းလွင်ထွန်းကမေးမြန်းထားပါတယ်ရှင်
။အခုအမေရိကန်ပြည်ထောင်စုကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌရဲ့ဖိတ်ကြားမှုနဲ့အတူရောက်ရှိလာပြီးတော့တွေ့ဆုံဆွေးနွေးပွဲတွေလုပ်ခဲ့ပြီးပါပြီလို့ကျွန်တော်သိရပါပါတယ်ခင်ဗျ။အဲ့တော့တွေ့ဆုံပြီးသမျှအခြေအနေလေးနဲ့နောက်ထပ်အစီအစဉ်လေးအကြောင်းကိုအကြံဉာဏ်လေးရှင်းပြပါလားခင်ဗျာ
။တွေ့ဆုံမှုအခြေအနေကပထမရမှာ
ဟုတ်ကဲ့ခင်ဗျာ
။စနေတာမစ္စမက်ကောနဲ့တွေ့
ဟုတ်ကဲ့
။ဒါပြီးတဲ့အခါမှာနန်စီပလိုစီနဲ့တွေ့ရဲ။အဲ့နောက်ပိုင်းအာရှရေးရဆန်ရလွတ်တော်မှတ်ဦးနဲ့တွေ့ပါလေ
။ဟုတ်ကဲ့ခင်ဗျာ။အဲ့တော့အဓိကဆွေးနွေးတဲ့အကြောင်းအရာတွေကဘာတွေလဲခင်ဗျာ
အဓိကဆွေးနွေးတာကတော့မြန်မာနိုင်ငံဒီမိုကရေစီပြုပြီးပြောင်းလဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဥတည်ပြီးတော့ဆွေးနွေးကြတာပါပဲ
ဟုတ်ကဲ
့အဲ့ဒီနေရာမှာ2015ထွေထွေရေးကောက်ပွဲမြန်မာနိုင်ငံအတွက်အင်တာအရေးကြီးတဲ့အတွက်ဒီကိစ္စကိုဥတည်ပြီးတော့မြင်းမြန်းတာတွေရှိပါတယ်ဆွေးနွေးတာတွေရှိပါတယ
်ဟုတ်ကဲ့အဲ့တော့အဓိကကတော့တို့အခုလာမဲ့နိုဝင်ဘာလအတွင်းမှာကျင်းပမယ်လို့ကြေညာထားတဲ့ရက်တော်အတိအကျမသိရသေးဘူးเนาะအဲ့ကိစ္စကိုတို့တော်တော်လေးစိတ်ဝင်စားဖြစ်နေကြတော့ပေါ့အဲ့တော့တို့စိတ်ဝင်စားရတယ်ဆိုတဲ့အဓိကအချက်ကဘာလဲခင်ဗျဒီရွေးကောက်ပွဲတွေတရားမျှတတဖြစ်လာဖို့လားပြည်ပြင်ပြောင်းလဲရေးတွေဥပမာအဖြစ်ပေါ့เนาะလွှတ်တော်ထဲမှာပြည်ပြင်ပြောင်းလဲရေးတွေအခြေခံဥပဒေဆိုင်ရာပြည်ပြင်ပြောင်းလဲရေးတွေကဒီရွေးကောက်ပွဲမတိုင်ခင်ဖြစ်လာပါမလားဆိုတဲ့စိုးရိမ်ချက်တွေရောပေါ်ပြတာမျိုးရှိသလားခင်ဗျတ
တိယတကယ်တမ်းကျတော့မေခွန်းနေပါပဲမေခွန်းနေပါပဲအဲဒီတော့2015ရွေးကောက်ပွဲအမှန်တကယ်ဖြစ်ဖို့လိုတယ်ဖြစ်တဲ့နေရာမှာလည်းအချိန်တတ်မှတ်ထားတဲ့အချိန်မျိုးဖြစ်ဖို့လိုတယ်ဒီလိုဖြစ်လာတဲ့အခါမှာလည်းလွတ်လပ်ပြီးတရားမျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်စေခြင်းတဲ့သဘောရှိပါတယ်အဲဒီအတွက်လည်းမိမိတို့နိုင်ငံမှာတက်ဆိုင်တဲ့အဖွဲ့အစည်းနဲ့တောင်းရှိတဲ့အဖွဲ့အစည်းများဟာတတ်မှတ်ကာလအတွင်းမှာရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ရမယ်။ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ရမယ်။အဲ့တော့လိုအပ်တဲ့ကိစ္စတွေဆောင်ရွက်လို့ရှိပါတယ
်။ဟုတ်ကဲ့။အဲ့တော့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကိစ္စမြန်မာနိုင်ငံရဲ့လွှတ်တော်ရေးရာကိစ္စတွေကိုမမေးခင်မှာဥက္ကဋ္ဌကြီးကလည်းအခုအမေရိကန်ကိုလာပြီးတော့အမေရိကန်မှာရှိတဲ့လွှတ်တော်နဲ့အမေရိကန်ရဲ့နိုင်ငံရေးအခြေအနေကိုလေ့လာရဲဆိုတော့အခုအမေရိကန်ပြည်ထောင်စုမှာကဒီအောက်လွှတ်တော်အထက်လွှတ်တော်နှစ်ရပ်စလုံးမှာ Republican Party အတိုက်ခံပါတီကကြီးစိုးနေပါတယ်။အဲ့တော့ဒီမိုကရက်တစ်အစိုးရဥပမာအစိုးရနဲ့ဆက်ဆံရေးမှာတာမန်ဒီလိုချိန်ခွင်ရှာညှိရဆိုတဲ့အနေထားတဲ့ပို့ပြီးတော့တချို့ကိစ္စလေးမှာခက်ခဲခဲနဲ့ပြဿနာလေးကြုံရတယ်ဆိုတာမျိုးလေးတွေကြားနေရပါတယ်တွေ့နေရပါတယ်ဥပဒေတစ်ခုကိုပြဋ္ဌာန်းဖို့အရေးအစိုးရရဲ့လှုပ်ချင်တဲ့အလုပ်တစ်ခုခုကိုဗန်နာရေးဆိုင်ရာမှာပဲဖြစ်ဖြစ်လွှတ်တော်ကနေပြီးတော့ပိတ်ပင်ထားတာအတိမပြုတ်ပေးတယ်ဒီလိုကိစ္စမျိုးလေးတွေကြားနေရတော့အဲ့ဒီအနေထားလေးအပေါ်ကိုဥထားယူလို့သုံးသပ်ပါတယ်ခင်ဗျာ
ဒါနဲ့ပတ်သက်လို့သူတို့နိုင်ငံရဲ့ကိစ္စဖြစ်ပါတယ်ထွေထူးသုံးသက်ပြောစရာမရှိပါဘူ
းဟိုဒီနေရာမှာဒါဒီမိုကရေစီလုပ်ငန်းစဉ်တစ်ခုရဲ့ဒီမိုကရေစီရဲ့လုပ်ပုံလုပ်နည်းတစ်ခုရဲ့ပိုတဲ့အခြေအနေလို့မြင်သလားဒါမှမဟုတ်လို့ရှိရင်အစိုးရအဖွဲ့တစ်ခုရဲ့လုပ်ငန်းစဉ်တွေမှာအနှောက်အယှက်ဖြစ်စရာလေးတွေအဖြစ်မြင်သလားခင်ဗ
ျဒီမိုကရေစီရဲ့လုပ်ငန်းစဉ်တွေကအကျုံတွေ့နေရတဲ့ကိစ္စတွေပဲဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ねကျွန်တော်ဆက်ဆက်ပြီးမေးချင်တာကတော့မြန်မာနိုင်ငံရဲ့ပထမဦးဆုံးအကြိမ်ရွေးကောက်တင်မြှောက်ခံရတဲ့ဒီလွတ်တော်အနည်းနဲ့ပေါ့နော်ဒါ2011ခုနှစ်ထဲကစခဲ့တာပါဆိုတော့အခုလာမယ့်တိတ်မကြခင်အတွင်းမှာလွတ်တော်သက်တမ်းကုန်သွားတော့မယ်အဲ့တော့ဒီလွတ်တော်သက်တမ်းကာလတလျှောက်မှာဒီလွတ်တော်ဟာအောင်မြင်တဲ့လွတ်တော်တစ်ခုလို့ဥထာကြီးကိုယ်တိုင်ယူဆပါသလားခင်ဗျဘယ်အချက်ဟာအောင်မြင်ဆုံးလို့ယူဆပါသလဲ
လွတ်တော်ညာဖွဲ့စည်းပြီးနောက်ပိုင်းမှာလွတ်တော်ရဲ့ညာရဲ့လုပ်ငန်းဆောင်ခဲ့ကြပါလေအဲ့လိုဆောင်တဲ့နေရာမှာတချို့ကိစ္စတွေကတော့လွတ်တော်မှာရှိတဲ့တာဝန်နဲ့လုပ်ပိုင်ခွင့်အရာဆောင်တဲ့နေရာမှာတရားဥပဒေလက်ခံနားလည်ပေးခြင်းမရှိတဲ့ကိစ္စများဟာအောင်မြင်မှုမရှိသေးတဲ့ကိစ္စများဖြစ်ပါတယ်တနည်းအားဖြင့်ပြောမယ်ဆိုရင်မိမိရဲ့လုပ်ငန်းတာဝန်ကိုဥဒေနဲ့အညီလှုပ်ဆောင်တဲ့နေရာမှာအလုံးနားလည်လက်ခံဆောင်ဖို့လိုပါတယ်တို့ရတယ်ကျန်တာမရှိသေးတဲ့မြန်မာနိုင်ငံမှာတော့လွှတ်တော်ကမိမိတို့ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်များကိုဥပဒေနဲ့အညီလုပ်တဲ့အခါမှာဒီဟာတွေလိုက်နာဖို့ပူးပေါင်းဆောင်ရွက်ဖို့တချို့အစ္စရာလေးတွေမှာနှောင့်နှေးမှုရှိနေပါတယ်ဒါမှမဟုတ်လွှတ်တော်က
ီးပြည့်စုံတဲ့အောင်မြင်မှုရအောင်လုပ်နိုင်တဲ့လွှတ်တော်မဟုတ်သေးဘူးလို့ယူဆပါတယ်။တွေ့ရရင်အတွေ့အကြုံနဲ့အရေးချင်းဖြည့်ဆည်းနေတဲ့လွှတ်တော်တရားအနေနဲ့ဒီနေ့ဒီချိန်ထိလုပ်တဲ့ကိစ္စနဲ့ပတ်သက်လို့အတော်တော့ခင်ရောက်ခဲ့ပါပြီ
။ဟုတ်ကဲ့။အဲ့တော့လွှတ်တော်ကနေပြီးတော့ဥပဒေပြဋ္ဌာန်းပြီးတော့ဆောင်ရွက်လိုက်တဲ့ကိစ္စတွေမှာအာဏာပိုင်တွေဘက်ကအကောင့်ထဲပေါ်ပြီးတာအားနေတယ်လို့ဆိုလိုတာလားခင်ဗျာ။ဥပမာအဖြစ်ဒီကြဥမာလေးတစ်ခုလောက်ပေးလို့ရနိုင်မှာခင်ဗျာဘယ်လိုအကြောင်းအရာမျိုးလေးတွေလဲဆိုတာပေါ့
တော်တော်များများရှိပါတယ်တွတ်တော်ကဥပဒေပြဋ္ဌာန်းတဲ့နေရာမှာနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုဖြစ်ထွန်းစေတဲ့ဥပဒေများပြဋ္ဌာန်းကြရတယ်အဲ့လိုပြဋ္ဌာန်းတဲ့နေရာမှာလည်းဒီဥပဒေကတရားမျှတပြီးနိုင်ငံသားများလိုက်နိုင်နိုင်တဲ့ဥပဒေဖြစ်ရမယ်ဒီဥပဒေကိုလိုက်နာအကောင့်ထဲပို့ဖို့ကလိုက်နာအကောင့်ထဲပို့အောင်ဆောင်ရွက်ပေးဖို့ကသက်ဆိုင်အစိုးရအဖွဲ့နဲ့သက်ဆိုင်အဖွဲ့စည်းမြန်မာတာဝန်ရှိတယ်။ဒါကြောင့်ပြဋ္ဌာန်းလိုက်တဲ့ဥပဒေများကိုပြဋ္ဌာန်းချက်နဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိကြဘူးဆိုရင်သက်ဆိုင်ဌာနနဲ့သက်ဆိုင်သူမြန်မာတာဝန်ရှိတယ်။ဟုတ
်ကဲ့
။ဒီဘက်ကိုပြန်ပြီးချက်ချင်းတုံ့တက်မယ်ဆိုရင် PO အနေနဲ့လည်းမြန်မာနိုင်ငံအခြေအနေကိုလိလာနိုင်တဲ့သူဖြစ်တဲ့အတွက်တရားမိမိနေတော့ထူးခြားစွာအကြံပြုသုံးမှန်တုံ့တက်ချက်ပေးကြမှာရှိပါဘူး။
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တို့ရဲ့တုံ့တက်ချက်ပေါ့နော်အထူးသဖြင့်လဲစောပိုင်းကမိခဲ့တဲ့မိကွန်းနဲ့နည်းနည်းဆက်ဆက်ပါတယ်အမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်အစိုးရကဒီမိုကရက်တစ်အစိုးရလွှတ်တော်မှာကြီးစိုးနေတာကအတိုက်ခံ Republican Party တွေကကြီးစိုးနေတယ်အဲ့တော့ဒီပါတီကြီးနှစ်ခုရဲ့အကျိုးစီးပွားခြင်းအနှဲငယ်ကွဲပြားမှုရှိနေတော့တစ်ဖက်နဲ့တစ်ဖက်တိုက်ခံပိုကြီးတာပါအဲဒါတိတ်ပြီးတော့မဆန်းဘူးပေါ့လေဒါပေမဲ့မြန်မာနိုင်ငံမှာကတော့လွှတ်တော်ထဲမှာလဲပုဂ္ဂထာကြီးတို့ရဲ့ဒီခိုင်ဖြိုးအစိုးရကအများစုအဖွဲ့ဝင်တွေပါအလားတူပဲအစိုးရဆိုလို့ရှိရင်လည်းတမန်တော်ဦးသိန်းစိန်အစိုးရဟာဖြီးခိုင်ပြုအစိုးရပါအဲ့တော့ဒီလိုပါတီကြီးတစ်ခုတည်းရဲ့လွှတ်တော်နဲ့ပါတီကြီးတစ်ခုတည်းရဲ့ဒီအစိုးရကြားထဲမှာအစိုးရအုပ်ထိုက်ပြောတဲ့နားလည်မှုလွဲရလေးတွေဆိုတာကဘာကိုအခြေခံပါသလဲခင်ဗျဟ
ိုနားလည်မှုလွဲတယ်လို့အဓိပ္ပာယ်မသက်ရောက်ပါဘူ
းဟုတ်ကဲ့
လွှတ်တော်ကပြတ်ထန်းလိုက်တဲ့ဥပဒေဟာနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဖြစ်ရမယ်အဲတနည်းအားဖြင့်ပြောမယ်ဆိုနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုကာကွယ်စောင့်ရှောက်တဲ့ဥပဒေများဖြစ်ရမယ်ဒီဥပဒေများဟာတရားမျှတပြီးအများပြည်သူများလိုက်နိုင်တဲ့ဥပဒေများဖြစ်ရမယ်ဒီလိုထွက်ပေါ်လာတဲ့ဥပဒေကိုသက်ဆိုင်တောင်းရှိတဲ့အစိုးရအဖွဲ့အစည်းများကဒီဥပဒေများကိုလိုက်နာအောင်ကိုယ်ကိုယ်တိုင်ကိုကျန်တဲ့လူများလိုက်နာအောင်ကြိုးစားဖို့လိုပါအဲ့ဒါမဲ့လိုက်နာတဲ့လူများလည်းလိုက်နာကြမှာအဲ့လိုမှမလိုက်နိုင်ဘူးဆိုရင်ဒီဥရေဟာအသက်ဝင်လှုပ်ရှားပြည်သူ့အကျိုးပြုနိုင်တဲ့အနေအထားမျိုးမရပါဘူး။တနည်းအားဖြင့်ပြောမယ်ဆိုတော့တရားဥပဒေစိုးမမရှိဘူးဆိုတဲ့အထိပဲရောက်သွားနိုင်ပါ။ဟုတ်ကဲ့။ဒါမှမဟုတ်ခုနမေကွန်းရဲ့ဆာမှမိထားတာရှိပါတယ်။ဟုတ်ကဲ့။အမေရိကန်နိုင်ငံမှာတော့ပါတီနှစ်ခုကြားအကျိုးစီးပွားရေးမတူလို့ဆိုတဲ့ဇာတ်ကားအခြေခံမိသွားပါတယ်။မြန်မာနိုင်ငံမှာတော့တပါတီတွေကဖြစ်လာတဲ့အစိုးရတပါတီကကြံရှိနေရတဲ့လွတ်တော်ကိုလေများဟာဘာကြောင့်ဒီလိုဖြစ်ရလဲဆိုရဲမေးတယ်လို့ယူဆပါတယ
်ဟုတ်ပါတယ်
အဲ့တော့လွတ်တော်ရဲ့သဘောပြောမယ်ဆိုရင်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုပေါ်ဆောင်ပေးနိုင်တဲ့ဥပဒေမျိုးကိုပဲလွတ်တော်ကပြဋ္ဌာန်းပေးလျက်ရှိပါတယ်အဲ့ဒီနေ့တွေပဲလွတ်တော်ရဲ့မူဝါဒမှာပါရှိလဲဆိုရင်ပါတီဆွဲဝါဒဆွဲဒေတာဆွဲလူမျိုးဆွဲကိုယ်ဝယ်တဲ့အယူအဆတွေမထားရှိပဲနဲ့နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဆိုရင်အားလုံးပူးပေါင်းပါဝင်ဆောင်ရမယ်ဆိုတာလွှတ်တော်ရဲ့မူဝါဒပါဟုတ်ကဲ့လွှတ်တော်ရဲ့မူဝါဒကိုလွှတ်တော်အတွင်းမှာရှိကြတဲ့လွှတ်တော်ကိုလည်းများမြေတိပါတီကမစူပိုင်းတဲ့လွှတ်တော်ကိုလည်းများအားလုံးနားလည်လက်ခံထားတဲ့ကိစ္စဖြစ်ပါတယ
်
ဟုတ်ကဲ့ဒါမှမဟုတ်လွှတ်တော်ထဲမှာရှိတဲ့ပြည်ထောင်စုကြံခိုင်တဲ့ဖွံ့ဖြိုးပါတီများသည်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားဖြစ်ထွန်းစေသောဥပဒေများကိုပဲပြဋ္ဌာန်းမှာဖြစ်ပါတယ်။အကိုကနေရွေးချယ်ပေးထားတဲ့ကိုဆိုးရမလို့ခုနကိစ္စမျိုးကိုမျက်ကွယ်ပြုဆောင်မှာမဟုတ်ပါဘူး
။ဟုတ်ကဲ့။အဲ့တော့ဟိုလွှတ်တော်ရဲ့ဥပဒေတွေပြဋ္ဌာန်းချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာအားနည်းတယ်ဆိုတဲ့အချက်ဟာဒါနိုင်ငံမှာတချိန်ကအမြင့်အတွေ့အချိန်ကြာနေခဲ့တဲ့ဒီအုပ်ချုပ်ရေးရန်တရားမှာပြုပြင်ပြောင်းလဲမှုအပိုင်းအားနည်းနေတဲ့အချက်လိုရောယူဆပါလားခင်ဗျာ
တစိတ်တစ်ပိုင်းပါပါတယ
်ဟုတ်ကဲ့
လက်တွေ့ဆောင်ရွက်နိုင်တဲ့ကိစ္စများလဲ ဆောင်ရွက်မယ်ဆိုရင်ခုနအနေချက်တွေပြပြောက်သွားနိုင်မှာ
တော့လူတော်တစ်ခုရဲ့တက်တန်းမှာအောင်မြင်မှုတွေကိုပြောကြမယ်ဆိုလို့ရှိရင်လူအများရဲ့မျှော်လင့်ချက်တွေကိုဘယ်လောက်ဆောင်ကျင်းပေးနိုင်မလဲဆိုတဲ့ပုံမှာလည်းတော်တော်လေးမူတည်မယ်လို့ကျွန်တော်ယူဆပါတယ်အထူးသဖြင့်ဒီအများပြည်သူကရွေးကောက်တင်မြှောက်လိုက်တဲ့လူတော်ထဲမှာဒီအတိုက်ခံပါတီအတိုက်ခံနေဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ NLD ရဲ့အဖွဲ့တွေမျိုးသားဒီမိုကရေစီအဖွဲ့ဝင်ရောက်လာခဲ့တဲ့အချိန်နောက်ပိုင်းမှာအများပြည်သူမျှော်လင့်တာကတော့လွတ်တော်တွင်ကနေပြီးတော့လှုပ်ပေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးကိစ္စတွေပါအဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲရေးကိစ္စတွေဥပမာအဖြစ်ပုံမှန်436ပြုရင်ပြောင်းလဲရေးကိစ္စဒါမှမဟုတ်လို့ရှိရင်အသေးစိတ်ကိစ္စဆိုလို့ရှိရင်59စာလုံးနိုင်ငံတော်သမ္မတရွေးချယ်အကြီးအကဲရွေးချယ်ကိစ္စမှာကန့်သက်ထားတဲ့ကိစ္စတွေဖြစ်ပျောက်ပြီးကိစ္စဒါမှမဟုတ်လို့ရှိရင်လည်းအများနိုင်ငံတကာကနေဝေဖန်နေကြတဲ့တွတ်တော်တွေမှာစစ်သားစစ်တပ်ကနေပြီးတော့တပ်မတော်ကနေ25ရာခိုင်နှုန်းပါဝင်နေတဲ့ကိစ္စမျိုးတွေဒါတွေကတဖြည်းဖြည်းပြေသွားဖို့တော့အခုလက်ရှိတွတ်တော်ရဲ့တက်တန်းကာလမှာပြည့်ပြင်းနိုင်ဖို့အခြေအနေမမြင်ရသေးဘူးလို့ယူဆပါတယ်အဲ့တော့ဒီဟာနဲ့တိုက်တာတယ်ဆိုလို့ရှိရင်တွတ်တော်ရဲ့အောင်မြင်မှုကိုဘယ်လိုသုံးသပ်လို့ရနိုင်မလဲခင်ဗျအ
ပိုင်းနှစ်ပိုင်းခွဲမြင်ဖို့လိုပါတယ်လွတ်တော်ကဥပဒေပြည်တောင်အပိုင်းဖြစ်ပါတယ်အဲ့ဒီနေ့တွေပဲအဓိကကြားတဲ့အပြန်လည်ထိန်းချုပ်ခြင်းကိစ္စနှစ်ခုဖြစ်ပါတယ်ဥပဒေပြည်တောင်အပိုင်းအပြန်လည်ထိန်းချုပ်မှုအပိုင်းဒီပမာဒီနေ့တည်ဆဲဥပဒေနဲ့ဆိုင်ပါတယ်တည်ဆဲဥပဒေများကိုလွတ်တော်အနေနဲ့ဒီနေ့စုစုပေါင်း159ခုသောဥပဒေများကိုတချို့ပယ်ဖြတ်တယ်တချို့ပြင်ဆင်တယ်တချို့အသစ်ပြန်ထန်တယ်ဒါကြောင့်တမန်ဥရိမြာကိုလွတ်တော်အနေနဲ့ပြဋ္ဌာန်းခြင်းကိစ္စနဲ့ထိန်းချုပ်ရေးကိစ္စမှာလွတ်တော်အနေနဲ့တော်တော်များများရာဂိုင်းနှုတော်များများဆောင်ရွက်နိုင်ခဲ့ပါတယ်ဟုတ်ကဲ့သူကလည်းဖွဲ့စည်းပုံအခြေခံဥရိပြင်ဆင်ရေးအပိုင်းမှာကတော့လွတ်တော်ကစူးစမ်းဆောင်ရွက်တာပဲရှိပါတယ်ဘာကြောင့်လဲဆိုရင်ဖွဲ့စည်းပုံအခြေခံဥရိဆိုတာကတမန်ဥရိမဟုတ်ပါဘူးဖွဲ့စည်းပုံအခြေခံဥရိကိုပြင်ဆင်ခြင်းနဲ့ဆိုရင်ပြင်ဆင်ခွင့်ပြုတ်ထားပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်433 435 436ဆိုတာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်အခန်းဆက်နှစ်ထဲမှာပါပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခြင်းနဲ့ဆိုရင်အဲ့ဒီအခန်းဆက်နှစ်အတိုင်းသာဆောင်ရမှာဖြစ်ပါတယ်ဒီလိုအခန်းဆက်နှစ်ရဆောင်တဲ့အခါမှာလွတ်တော်အတွင်းမှာရှိတဲ့လွတ်တော်90များရဲ့အပိုင်းကတော့တော်တော်လေးကျူစာပန်စာဆောင်ရွက်နေတယ်ဆိုတာကိုလိလာတယ်လို့များသိနိုင်မှာဖြစ်တယ်။သူအရင်ပြင်ဆင်ပြောင်းလဲမှုရရှိအပိုင်းကတော့အခုလိုအခြေအနေဟာဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်များအရဆောင်ရွက်နေတယ်ဆိုတာကတော့သတိပြုရင်အားလုံးတွေ့ရှိမှာဖြစ်ပါတယ်။ဒုနည်းသူသာပဲတက်မလို့သာများပါမှုပန်းရတယ်ဒီလိုပါပဲ။ဒါကြောင့်မလို့လွတ်တော်အနေနဲ့ပြောမယ်ဆိုရင်မိမိတို့တက်တန်းအတွေ့အကြုံနှုတ်တယ်ဆိုတော့လေမိမိတို့လွတ်တော်ကိုလည်းများရဲ့ကြိုးပမ်းအထောက်မှုစေနာထားရှိမှုများကြောင့်ထိုက်တဲ့အောင်မြင်မှုပြောမယ်ဆိုရင်တက်တန်းနှုတ်တော်လေတော်တော်လေးကိုအောင်မြင်စွာဆောင်နိုင်တယ်လို့လွတ်တော်လူပြောလို့ရပါတယ်။သူအရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပိုင်းမှာတော့အလုံးတိကျတဲ့အတိုင်းပဲဒီဟာဒီအခက်အခဲတွေကြုံလာဖို့သူသားဆောင်ရည်တို့ဒီလိုပဲပြောကြမှာ
ဒါကတော့ American ပြည်ထောင်စုကိုရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နိုင်ကသူရဥရွှေမင်းနဲ့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတို့ရဲ့ဒီတန်တွေ့ဆုံမေးမြန်းခန်းပထမပိုင်းမှာရှင်မကြခင်နားဆင်ရမယ့်တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းမှာတော့မြန်မာလွှတ်တော်တွင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအခြေအနေတွေကိုဆက်ပြီးတော့ကြားဖို့ရှိပါတယ်။ဒါအပြင်တွေ့ဆုံမေးမြန်းခန်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့ website မှာလည်းနားဆင်နိုင်ပါတယ် burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တင်းလာနေတဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်မှာပါလိုင်းတိုမီတာ24 32 49ရုကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့သူရဥွှေမန်းနဲ့တိတက်တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းအပြင်အပတ်စဉ်ခန္ဓာတွေကိုနာဆင်ရမှာပ
ါရန်ကုန်တစ်ဖက်ကမ်းဒလားမြို့နယ်ကကြေးရွာတရွာမှာရီလာခတ်လို့စကားများရာကနေလူသားမှုဖြစ်ပွားသည့်အထိပြဿနာကြီးမားခဲ့တာဖတ်ရှုကြရပါတယ
်မြန်မာနိုင်ငံအနှံ့အပြားရေရှားပမှုပြဿနာကြုံတွေ့နေရတဲ့အကြောင်းတင်ပြထားတဲ့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ပါရှင်စောင့်မျှော်နားဆင်ကြပါနော်ဒါအပြင်တက်ကြီးစကားအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအခုတော့တီးတန့်တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုဆက်လက်ထုတ်လွှင့်မှာပါအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကိုAmerican Outlook တော်ဥက္ကဋ္ဌဂျွန်ပင်နာရဲ့ဖိတ်ကြားချက်နဲ့ရောက်ရှိနေတဲ့ပြည်ထောင်စုလွှတ်တော်နိုင်ကသူရဥွှေမန်းကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတည်တံ့တွေ့ဆုံမေးမြန်းထားတာပါမြန်မာလွှတ်တော်တွင်အနေထားတွေနဲ့အတူရွေးကောက်ပွဲမတိုင်ခင်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုလုပ်နိုင်ခြင်းရှိမရှိဆိုတာတွေကိုမေးမြန်းထားပါတယ်ရှင
်နောက်ဆုံးတစ်ခေါက်ဥက္ကဋ္ဌကြီးနဲ့ကျွန်တော်တွေ့ဆုံခဲ့စဉ်တုန်းကဒီကိစ္စတွေတော်တော်ဆွေးနွေးခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ပြောင်းလေးဆံရဂျိုးပန်းမှုတွေနဲ့ပတ်သက်လို့အဲ့ချိန်တုန်းကပြောခဲ့တဲ့အချိန်မှာကျွန်တော်သတိရတာကတော့လာမယ့်ရွေးကောက်ပွဲတွေမတိုင်ခင်မှာပဲလူလူဆန္ဒခံယူပွဲသဘောမျိုးလုပ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးဥပဒေမူကြမ်းတစ်ခုကိုလူလူထံကိုတင်ပြပြီးတော့အတည်ပြုချက်ယူနိုင်မယ်ဆိုတော့အလားအလာမျိုးကြားခဲ့ရတာကိုရှိပါတယ်အဲ့ဒါကတော့ဖြစ်နိုင်ပါဦးမလားခင်ဗျအ
ခုလာတဲ့တိကျပြောရမယ်ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲဖို့စူးစမ်းတဲ့နေရာမှာပထမကြိမ်လွတ်တော်ပုံမှန်စီဝေး12ကြိမ်မြောက်မှာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကိစ္စရပ်များပြင်မယ်အပြီးတဲ့အခါကျလို့ရှိရင်အူလာမဲ့မေလာပေါ့လေအခုဆိုဒီမေလာမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးတော့လူလူခံပွဲပြုလုပ်မယ်လို့ဒီလိုပြောခဲ့တာရှိပါတယ်ဟုတ်ကဲ
့
အခုမေလာရောက်ပါပြီဖွဲ့စည်းပုံအခြေခံဥပဒေပြင်နဲ့ပတ်သက်ပြီးတော့12ကြိမ်မြောက်ပုံမှန်အစီဝေးကျင်းပစေကလည်းဖြစ်ပါတယ်တကြံရုံးပေးရဲ့ခဏပိတ်ထားတာဖြစ်ပြီးတော့12ကြိမ်မြောက်ပုံမှန်လွှတ်တော်အစီအစဉ်ဆက်လက်ပြုလုပ်မှာဖြစ်ပါတယ်။ဒီခါမှာလည်းလွှတ်တော်အနေနဲ့လွှတ်တော်ကိုယ်အနေနဲ့အဖွဲ့အစည်းပုံအခြေခံတောင်းလေရေးကိစ္စအတွေ့စူးစမ်းဆောင်ရမှာ။အဲ့လိုစူးစမ်းဆောင်ပြီးတဲ့အခါမှာလာမယ့်2015ရွေးကောက်ပွဲမတိုင်မီသို့မဟုတ်ရွေးကောက်ပွဲနောက်ဆုံးကာလအထိရွေးကောက်ပွဲရဲ့ဒီရွေးကောက်ပွဲရဲ့အတွင်းပေါ့ပွဲစည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမျိုးဆက်လက်ကြိုးပမ်းဆောင်မှာဖြစ်ပါတယ်။
အဲ့တော့ပြည်သူဆန္ဒခံယူပွဲရွေးကောက်ပွဲမတိုင်ခင်မဖြစ်နိုင်တော့ဘူးဆိုတော့ကိစ္စကဒါယတိပြတ်ပြောလို့မရသေးဘူးပေါ့
မှန်ပါတယ်ဒါနဲ့ပတ်သက်လို့ညှို့မှန်းချက်ထားပြီးစူးစမ်းနေတဲ့အချိန်ဖြစ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်436ကာယီပိုင်းရှိတယ်ခါဝေးပိုင်းရှိတယ်ခါဝေးပိုင်းကတော့လွှတ်တော်အတွင်းမှာပဲပြင်ဆင်ဆောင်နိုင်ွင့်ရှိတယ်ကာယီပိုင်းကတော့လွှတ်တော်ကပြင်ဆင်အတည်ပြုတဲ့နောက်ပိုင်းမှာတောင်းပြည်သူများရဲ့လူလူဆန္ဒခံဝဲပြီးမှဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်အကယ်လို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့နေရာမှာပုံမှန်436ကကြီးကိုပြင်ဆင်ခွင့်ရှိတယ်ဆိုရင် referendum လုပ်ရမယ်ဟုတ
်ကဲ့
referendum လုပ်လို့ရှိရင်ရွေးကောက်ပွဲမတိုင်ခင်လုပ်မှသို့မဟုတ်လို့ရှိရင်ရွေးကောက်ပွဲကာလအောင်နောက်ဆုံးထားပြီးလုပ်မှသာအောင်မြင်တဲ့ဆောင်မှုတစ်ခုဖြစ်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ကရောဒီ November လမှာကျင်းပမယ်လို့အကြမ်းင်းကြေညာထားတာပဲကြားပါတယ်အခု April မှာတော့နောက်ဆုံးပါတီတွေမှတ်ပုံတင်တဲ့ကိစ္စပြီးသွားပါပြီပါတီပေါင်း80ကျော်မှတ်ပုံတင်တယ်လို့ကျွန်တော်ကြားပါတယ်အဲ့တော့ဒီအဆင့်ကပြီးသွားပြီဆိုတော့ရွေးကောက်ပွဲရက်ကိုအတိအကျသတ်မှတ်ကြေညာဖို့ပဲကြံပါတော့တယ်အဲ့တော့ဒီရွေးကောက်ပွဲကမူလကြေညာထားတဲ့အတိုင်းပဲအုပ်ထိုက်ပြောတဲ့အတိုင်းဆိုလို့ရှိရင်အခုလိုလူလူဆန္ဒခံယူပွဲကျင်းပနိုင်ကောင်းရှိတယ်ဆိုတဲ့အချက်ရှိမယ်နောက်တခြားတိုင်းသားရေးရာပြည်ခတ်ရက်ကိစ္စတွေရှိမယ်အဲ့တော့ဒါတွေဟာဒါတွေကိုကြွက်လိုက်မယ်ဆိုရင်ရွေးကောက်ပွဲကမူလရည်မှန်းထားတဲ့အတိုင်းနိုဝင်ဘာလထဲမှာရောဖြစ်နိုင်ခြေရှိရလားခင်ဗ
ျဖြစ်နိုင်ခြေရှိပါတယ်ဒါနဲ့ပတ်သက်လို့ရွေးကောက်ပွဲနဲ့အဓိကသက်ဆိုင်တာအောင်ရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာပြီးဖြစ်ပါတယ်ယက်တိတိကျဖော်ပြခြင်းမရှိပေနဲ့2015နိုဝင်ဘာလဇန်ပိုင်းမှာကျင်းပဆောင်မယ်ဒီကြောင်းလည်းပြည်ထောင်စုလွှတ်တော်ကကြိုးစားတယ် အတည်ပြုတယ်ထောက်ခံခဲ့တာရှိပါတယ်ဒါမှမဟုတ်ပြည်ထောင်စုလွှတ်တော်ကလည်းဒီဟာကိုကျိုးစိုးအတည်ပြုထားတဲ့အတွက်ဖြစ်မယ်လို့ပဲပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့အခုလာမယ့်ယူကောက်ပွဲမှာဒီတရားမျှတမဲ့လူလူနဲ့နိုင်ငံတကာလက်ခံမဲ့ယူကောက်ပွဲဖြစ်ဖို့အောက်ထိုင်နေတဲ့ဘလောက်များယူဆထားပါတယ်ခင်ဗျာအထူးသဖြင့်ဒီအခုယူကောက်ပွဲဟာပြီးခဲ့တဲ့2010ယူကောက်ပွဲနဲ့မတူဘဲနဲ့နိုင်ငံတကာကစောင့်ကြည့်လေ့လာသူတွေကိုခွင့်ပြုမယ်ဆိုတဲ့သတင်းကောင်းလည်းကြားထားရပါတယ်အမေရိကဆိုလို့ရှိရင် Carter Foundation ကလူတွေလာမယ်သတင်းကြားထားပါတယ်အဲ့တော့ဒီလိုပြည်ပကစောင့်ကြည့်လေ့လာသူတွေယူကောက်ပွဲစောင့်ကြည့်လေ့လာသူတွေအပြင်ပြည်တွင်းမှာလည်းယူကောက်ပွဲစောင့်ကြည့်လေ့လာသူအဖွဲ့တွေလည်းပေါ်လာနေပါပြီဒါအဲ့ဒီအချက်တွေနဲ့ပတ်သက်လို့အုံထာကြီးရဲ့သဘောထားလေးကိုတည်ပြရစေ
ယူကောက်ပွဲတရားမျှတပြီးလွတ်တက်တဲ့ယူကောက်ပွဲပွင့်လင်းမြင်သာရှိတဲ့ယူကောက်ပွဲဖြစ်ဖို့ကတော့ຢາກໄນນໍຍາပါတယ်.ဘာကြောင့်လဲခုနကပြောတဲ့အချက်တွေအပြင်ပြည်သူတွေရွေးကောက်ပွဲဥတွေနဲ့ပတ်သက်လို့ရွေးကောက်ပွဲနီလန်းနဲ့ပတ်သက်လို့ပြည်သူတွေကတက်ဆိုင်ကော်မရှင်အဖွဲ့ဝင်တွေကနောက်ဖြစ်ပေါ်လာမဲ့မဲယုံမှုတွေရောမဲယုံစေးတွေရောတက်ဆိုင်ပါတီအသီးသီးကိုတော့နောက်လူထုလူတန်းစားအခြားအဖွဲ့အစည်းများကိုတော့ဒီနေ့အလုံးပညာပေးသင်တန်းပေးမှုများပြုလုပ်လာတဲ့အတွက်ရွေးကောက်ပွဲဟာရခိုင်ရွေးကောက်ပွဲများတက်ဆိုင်ပူပြီးကောင်းမွန်ပြောမယ်ဆိုရင်တော့ကောလွတ်လပ်ပြီးတရားမျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်မယ်လို့တော့အခိုင်အမာယုံကြည်ပါတယ
်ဟုတ်ကဲ့2010ရွေးကောက်ပွဲတုန်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတပိတ်မှောက်ထားပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေခွဲထွက်လာတဲ့ NDF လို့အဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းတွေနဲ့တိုင်းရင်းသားအဖွဲ့အစည်းတချို့ပဲအကန့်အသတ်နဲ့ဝင်ပြန်ရတယ်ဆိုတော့ဒီပြည်ခိုင်ဖြိုးပါတီအနေနဲ့မြန်မာတော်တော်များများအနိုင်ရခဲ့ပါတယ်အများစုအနိုင်ရရှိခဲ့ပါတယ်ဒါပေမဲ့2012ခုနှစ်ဂျာပြရွေးကောက်ပွဲမှာတော့လွတ်လပ်နေတဲ့နေရာ40မှာဝင်ပြိုင်တဲ့နေရာမှာအသစ်ဝင်လာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲအပြတ်အသတ်အနိုင်ရသွားတာကိုတွေ့ရပါတယ်အဲ့တော့ဒီလိုကိစ္စမျိုးဟာလာမယ့်အခု2015နိုဝင်ဘာရွေးကောက်ပွဲမှာထပ်ပြီးဖြစ်မလာစေဖို့ပုံဝင်လင်းလင်းပြောရရင်တော့ဒီပြည်ခိုင်ပြိုးပါတီအနေနဲ့ပြီးခဲ့တဲ့ဂျာပြရွေးကောက်ပွဲကာလအလို့အရှုံးနဲ့မြန်ဆိုင်ရစီဖို့ပါတီအနေနဲ့ဘာတွေများပြင်ဆင်ထားတာရှိလဲခင်ဗ
ျခုနက2010ရွေးကောက်ပွဲလို့လဲရလက်ကဖြစ်လာစရာအကြောင်းမရှိလို့2012ခုနှစ်ဂျာပြရွေးကောက်ပွဲလို့လဲဖြစ်လာစရာအကြောင်းမရှိပါဒါဒီအခြေအနေကိုပြောတာပါအခြေအခါကိုပြောတာပါဒီနေ့ခုနကမေးတဲ့မေးခွန်းနဲ့ပတ်သက်လို့2015ရွေးကောက်ပွဲမှာပြည်တော်စုကြံ့ခိုင်တဲ့ဖွံ့ဖြိုးပါတီအနေနဲ့ထိုက်တိုက်တန်းတာတရားမျှတစွာတန်ရှင်းစွာအနိုင်ရရှိဖို့ပြင်ဆင်ထားရှိပြီးဖြစ်ပါတယ
်ခုပြီးခဲ့တဲ့ကြေညာထားတဲ့ဒီပါတီမှတ်ပုံတင်စီရင်ပါဘူးเนาะပါတီအသစ်ပါတီတွေ80ကျော်မှတ်ပုံတင်ထားရလို့ကြားပါတယ်ဒီကြားထဲမှာပဲဒီအသစ်ထွက်လာတဲ့ပါတီတွေထဲမှာအရင်ပြည်ခိုင်ဖြိုးပါတီနဲ့နှီးဆက်တဲ့အဖွဲ့ဝင်တွေပါလာပြီးတော့ဒီပါတီအသစ်တွေထောင်နေလို့လည်းကြားပါတယ်အဲ့တော့ပြည်ခိုင်ဖြိုးပါတီတွေကနေပြီးတော့ဒီလိုပဲထွက်သွားမယ်ဆိုတော့ဒီလိုအဖွဲ့အစည်းတွေပေါ်လာနိုင်တယ်ဆိုရယ်လားလားတော့ရှိလားခင်ဗ
ျဒါတော့မမြင်မိပါဘူးမမြင်မိပါဒီနေ့ခုနကပြောတဲ့ပါတီတွေဆိုတာလဲပဲပုံပဲဇန်နဲ့ပဲပုံပဲနီးနဲ့ဖြစ်ပေါ်လာတယ်ဆိုလဲလောလောဆိုတော့အခက်ခဏမသိပါဘူ
းတော့ကြံတဲ့တခြားတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပြည်ခိုင်ဖြိုးပါတီရဲ့ဆက်ဆံရေးအခြေအနေကရောဘယ်လိုရှိပါလဲခင်ဗျာမဟာမိတ်ဖွဲ့ထားမှုအခြေအနေပေါ့နော်တစ်ဖက်ကဆိုလို့ရှိရင်ပြည်ခိုင်ဖြိုးပါတီရဲ့အခုအဓိကရှင်ပြိုင်ဘက်ဟာဒီပုံတိုင်းဆိုလို့ရှိရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုလောလောဆယ်အဓိကထားမှာကတော့တိုင်းရင်းသားအဖွဲ့အစည်းတွေမဟာမိတ်အဖွဲ့အစည်းတွေနဲ့မဟာမိတ်ပြူထားနိုင်ဖို့ဒီရွေးကောက်ပွဲမှာတူညီတဲ့ညီမှန်းချက်နဲ့ဝင်ပြိုင်နိုင်ဖို့ဆိုတဲ့ပုံစံမျိုးဖြစ်နေတော့ပြည်ခိုင်ဖြိုးပါတီအနေနဲ့ရောအလားတူဆောင်ရွက်ချက်တွေရှိတာပါခင်ဗျာ
ပြည်ခိုင်ဖြိုးပါတီတီကြမှာမေးဖွဲ့စည်းထားတာမရှိပါဘူး။သူအရင်မူဝါဒအနေနဲ့ပြည်ခိုင်ဖြိုးပါတီကနိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်မိမိပါတီမိမိအဖွဲ့အစည်းနဲ့မဆိုပူးပေါင်းညီနိုင်ဆောင်ရွက်မယ်ဆိုတဲ့မူဝါဒဟာတိချက်တိပေါ်အလုံးအကျိုးဝင်ပြန့်နှံ့နိုင်ပါတယ
်။ဟုတ်ကဲ့။ဒီရွေးကောက်ပွဲပြီးသွားတဲ့အခါကျလို့ရှိရင်ဒါအများစုအနိုင်ရရှိတဲ့ပါတီအနေနဲ့အဓိကအားဖြင့်တော့ဒုသမရလောင်းတွေသမရလောင်းတွေတင်သွင်းရမှာပေါ့လေအဲ့ခါကြလို့ရှိရင်သမရလောင်းအဖြစ်တင်သွင်းခံယူဖို့စိတ်ဝင်စားမှုရှိတယ်ဆိုတော့ဥထာကြီးပြောထားခဲ့ပြီးပါပြီဒီနေရာမှာကျွန်တော်တို့လည်းတိတ်တော့မရှင်းလင်းတဲ့အချက်တခုရှိပါတယ်အထူးသဖြင့်ဒါအမေရိကန်ပြည်ထောင်စုဆိုတော့အမေရိကန်နဲ့ရှင်းလိုက်မယ်ဆိုလို့ရှိရင်အ အမေရိကန်မှာလက်ရှိပါတီတစ်ခုရဲ့သမ္မတဟာတတန်းနှစ်နှစ်အထိလုပ်ပိုင်ခွင့်ရှိတယ်ဆိုတော့ဒီသမ္မတတယောက်ဟာနောက်တတန်းမှာဒုတိယတတန်းမှာသူကိုယ်တိုင်ဝင်ပြီးအရွေးခံမယ်ဆိုရင်သူ့ရဲ့ပါတီအနေနဲ့နောက်ထပ် candidate တယောက်ပေါ့နော်ဟိုသမ္မတလောင်းတယောက်ကိုတင်သွင်းဖို့ဆိုတော့မရှိပါဘူးခင်ဗျအဲ့တော့ဒီအချက်လက်ကမြန်မာနိုင်ငံမှာရှင်းလင်းပြီလားခင်ဗျဥပမာအဖြစ်ဒီပြည်ခိုင်မျိုးပါတီဆိုရင်ဒါသမ္မတကြီးဦးသိန်းစိန်ရှိနေပါတယ်သမ္မတကြီးဦးသိန်းစိန်ကဒီလာမယ့်နေမှာသမ္မတလောင်းအဖြစ်သမ္မတအဖြစ်ဆက်လက်တာဝန်မယူဘူးဆိုမှပြည်ခိုင်ပြိုးပါတီကဥက္ကဋ္ဌကြီးတို့ကိုဒါမှမဟုတ်တခြားဟိုအမည်စင်းတင်သွင်းတင်တိုက်တဲ့သူတွေကိုတင်မာလာဘလို့လုပ်ငန်းစဉ်လဲဆိုတာကျွန်တော်တို့မရှင်းဘူးဖြစ်နေပါတယ်အဲ့ဒါလေးနည်းနည်းရှင်းပြပါပ
ါဒီကိစ္စပါတီတွင်းကိစ္စဖြစ်ပါတယ်မှန်ပါတယ်မြန်မာနိုင်ငံမှာလည်းသမ္မတအနေနဲ့တတန်းနှစ်ကြိမ်တိုင်းလုပ်ခွင့်ရှိပါတယ်ပထမကြိမ်တတန်းမှာလည်းပါတီရဲ့မူဝါဒရဲ့မိသွားပါတီရဲ့သမ္မတလောင်းဒီလိုသတ်မှတ်တာဒီလိုလာမဲ့လာမဲ့ရွေးကောက်ပွဲတွေမှာလဲဒီလိုပဲပါတီရဲ့သတ်မှတ်ချက်ရပါတီဝင်တယောက်အနေနဲ့ဆောင်ရမှာဖြစ်ပါတယ
်ဥက္ကဋ္ဌကြီးအနေနဲ့ကတက်မလို့မှာလဲအချိန်ကြာမြင့်စွာယာရုအမြင့်ဆုံးထိဆောင်ရလာခဲ့ပါဘူးပါတယ်လွတ်တော်ထဲမှာလဲလွတ်တော်ရဲ့အောက်လွတ်တော်ရဲ့ဥက္ကဋ္ဌလွတ်တော်ရဲ့နိုင်ငံအဖြစ်ဦးဆောင်ပြီးဆောင်ရခဲ့ပါတယ်တကယ်လို့များလာမဲ့တက်တန်းမှာသမ္မတယာရုအနေနဲ့တာဝန်ထမ်းဆောင်ရမယ်ဆိုလို့ရှိရင်အခုလက်ရှိထမ်းဆောင်နေတဲ့လွတ်တော်ယာရုနဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေတဲ့သမ္မတလုံဆောင်နေတဲ့သမ္မတရဲ့လုပ်ငန်းတွေလုံခြုံနိုင်စွမ်းတွေတဲ့ပို့ပြီးတာလုံအောင်ဘာတွေများလုပ်ပေးနိုင်လိမ့်မယ်လို့ယူဆတယ်ခင်ဗျ။အ
ဲတော့ပထမပြောရမယ်ဆိုရင်တော့မိမိလွတ်တော်ဥက္ကဋ္ဌတာဝန်ယူခဲ့ရတာမိမိတွေကောလွတ်တော်တွေကောနိုင်ငံတွေကောအများကြီးအကျိုးကျေးဇူးတွေရှိပါတယ်။ဒီတာဝန်ယူမှုမိမိလွန်စွာကျင့်နေပါတယ်လွတ်တော်ဥက္ကဋ္ဌတယောက်ဖြစ်လာတဲ့အတွက်ဒီနေ့နိုင်ငံတကာလွတ်တော်များနိုင်ငံတကာအစိုးရအဖွဲ့များနိုင်ငံမှာရှိတဲ့ပါတီဒီကြီးရဲ့လှုပ်ရှားမှုများဒီနေ့ပြင်ပြောမယ်ဆိုဒီမိုကရေစီဆိုတာဘာလဲဆိုတာပို့ပြီးတော့လေ့လာခွင့်ရပါတယ်ဒါကြောင့်လဲလွတ်တော်ဥက္ကဋ္ဌတယောက်မဖြစ်ခင်မိမိအတွေ့အမြင်အတွေ့အကြုံအရေးသူတွေနဲ့ဒီနေ့နှိုင်းရှင်မယ်ဆိုရင်အများကြီးကြွားချားသွားပြီးဖြစ်ပါတယ်ဒါမှလို့ကျလို့ဆိုင်မှုမိမိဝမ်းညစွာဝမ်းသာတယ်ကျေနပ်မှုရှိတယ်အဲဒုတိယမေကွန်ဖြစ်တဲ့ဆက်ဆက်မေကွန်ဖြစ်တဲ့နောင်တက်တမ်းမှာမိမိလာအခြားယာတုတစ်ခု
သမရယာတုအဖြစ
်ထမ်းဆောင်
ရမယ်ဆို
လို့ရှိရင်ဘယ်လိုကိစ္စမှာဘယ်လိုလုပ်ဖို့ဆိုရတဲ့ဒီနေ့လွတ်တော်ကိုလည်းတရားလွတ်တော်ဥက္ကဋ္ဌတရားအနေနဲ့တွေ့ကြုံခဲ့တဲ့အတွေ့အကြုံတွေစီးပူးထားတဲ့အတွေ့အကြုံတွေအတွေ့အမြင်တွေပြီးတဲ့အခါမှာတခြားတခြားအစိုးရအဖွဲ့အစည်းများရဲ့လှုပ်ဆောင်ချက်တွေမိမိအစိုးရအဖွဲ့အစည်းများလှုပ်ဆောင်ချက်တွေတော်တော်လေးလေ့လာထားရှိပြီးဖြစ်ပါတယ်။လွတ်တော်နဲ့အစိုးရကြားဆောင်ရွက်မဲ့ကိစ္စတွေပြည်ပြည့်ချောမွေပြီးအောင်မြင်နိုင်စီမဲ့အချက်တွေလည်းတွေ့ရှိထားတာဖြစ်ပါတယ်။ဒါပြင်ခုနကဆွေးနွေးခဲ့လို့နိုင်ငံအဖွဲ့ဝင်ဖြစ်1999ခုကစပြီးတော့ဆောင်ရွက်ခဲ့တယ်။ဒီမှာထူးထူးခြားခြားတက်မတော်ရဲ့ထိတ်တန့်ကောင်းဆောင်ဖြစ်တဲ့နိုင်ငံအဖွဲ့မှလည်းပို့ပြီးတော့မြန်မာတဲ့တာဝန်ထမ်းဆောင်ခဲ့ရတဲ့အတွေ့အကြုံတွေများစွာရှိပါတယ်။လေ့လာမှုတွေလည်းများစွာရှိပါတယ်။ဒါမှလို့အဲ့ဒီအတွေ့အကြုံတွေအဲ့ဒီလေ့လာမှုတွေအဲ့ဒီစေနာတွေလုံကြီးလုံဟန်တွေကမိမိထမ်းဆောင်ရမယ့်မြေတီတာမှဆိုပို့ပြီးတော့ကောင်းမှုစွာဆောင်နိုင်မယ်လို့အပြည့်အဝယုံကြည်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ဒီမြန်မာနိုင်ငံအကြောင်းမရမယ်ဆိုရင်အခုလက်ရှိတိုက်ခန့်နေတဲ့အကြောင်းလည်းထည့်မမီလို့တော့မရဘူးပါလေ။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲကိုအတော်လေးကိုဂျူထားပြီးတော့ကြိုးစားနေပါတယ်။ဒါတရားဝင်နိုင်ငံရေးလမ်းကြောင်းပေါ်တက်လာခဲ့တဲ့အခြေအနေပေါ့နော်။အဲ့တော့သူတို့ရဲ့ကြိုးစားမှုတွေအောင်မြင်လာပြီးတော့အများစုအနိုင်ရမယ့်အခြေအနေအများစုတဲကနေပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရအတွင်းခေါင်းဆောင်မှုအခြေအနေတွေကိုတွန်းတိုက်လာရောက်ရှိလာမယ့်အခြေအနေဆိုရင်ရောအုတ်ထိုင်အနေနဲ့ဘယ်လိုများပူပေါင်းဆောင်ရွက်သွားဖို့ရှိမလဲခင်ဗျာ။ဘယ်လိုများသဘောထားရှိပါမယ်
။အဲတော့ NLD ပါတီကတော့လောလောဆယ်ပေါ့လေ။အကြီးပန်းစားပြီးတော့ပြည်ထောင်ကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီနဲ့ရှင်မြတ်ဘက်ပါကြီးလို့ဆိုနိုင်တာပေါ့။အဲတော့မိမိတို့ပြည်ထောင်ကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကတောင်ရှိတဲ့လူတယောက်အနေနဲ့ပြောမယ်ဆိုရင်အဲပါတီတိုင်းကိုလည်းအလေးစားပါတယ်။ပါတီတိုင်းကိုလည်းသူ့ရဲ့အရေးချင်းတွေကိုအတိအမှန်ပြောရမှာဖြစ်ပါတယ်။အဲ့ဒါမဲ့မြင့်တိပါတီမျိုးဆိုအဲ့ဒီပါတီတွေမှာနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားတနည်းအားဖြင့်ပြောမယ်ဆိုအမျိုးသားအကျိုးစီးပွားအတွက်ရည်မှန်းချက်တွေကောင်းရှိပြီးသားဖြစ်မှာဒါကြောင့် အဲ့ဒီလိုရည်မှန်းချက်ကောင်းပြီးတော့အရေးချင်းရှိတဲ့သူတွေနဲ့ပတ်သက်ပြီးတော့မိမိတို့ဘက်ကတော့နိုင်ငံအတွက်ကောင်းကျိုးပြုမယ်ဆိုရင်အချိန်မီမိနိုင်ပူပေါင်းဆောင်ဖို့အသင့်ရှိပါတယ်။ဒါကြောင့်ခုနက energy body ကိုရှေ့ရခေါင်းစဉ်တက်ပြောထားတဲ့အတွက်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားအတွက်ဆိုရင်ပူပေါင်းဆောင်ဖို့အသင့်ရှိပါတယ်
။ဟုတ်ကဲ့ခင်ဗျာ။ကျေးဇူးတင်ပါတယ်ဥက္ကဋ္ဌကြီးခင်
ဗျာ။ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ခင်ဗျာ။
ဒါကတော့ပြည်ထောင်စုလွှတ်တော်နိုင်ကသူရဥရှိမန်းနဲ့ VOE မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းတို့တည်တံ့တွေ့ဆုံမေးမြန်းခန်းကိုနားဆင်ကြရတာပါရှင်။ဒီတွေ့ဆုံမေးမြန်းခန်းအပြည့်အစုံကို VOE မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်အတွက်ရေရှားပမှုပြဿနာဘသူမှာတာဝန်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်ရှင
်အခုလပိုင်းထွက်ပေါ်လာတဲ့သတင်းတွေထဲမှာပြည်သူတွေတောက်သုံးရင်ရှားပါတာနဲ့ဆက်ဆက်တဲ့သတင်းတွေအတော်လေးများပါတယ်ဒီထဲထူးခြားတဲ့သတင်းတစ်ပုဒ်မှာတော့ရန်ကုန်တစ်ဖက်ကမ်းဒလားမြို့နယ်ကကြေးရွာတရွာမှာရေလာခတ်လို့စကားများရာကနေလူသတ်မှုဖြစ်ပွားသည့်အထိပြဿနာကြီးမားခဲ့တာဖတ်ရှုကြရပါတယ်စက်တိုက်ဆိုသလိုပဲရေရှားပါမှုပြဿနာဟာမြန်မာပြည်အလဲပိုင်းကမြို့ရွာတွေမကပဲအခြားတိုင်းနဲ့ပြည်နယ်ကကြေးရွာတွေမှာပါကြုံနေရပြီလဲဖြစ်ပါတယ်။ဒါဟာအခုနှစ်မှဖြစ်တာမဟုတ်ပါဘူး။အရင်နှစ်ပေါင်းများစွာတည်းကဖြစ်ပွားနေတာပါ။လက်သလောဘာပြဿနာတွေဖြစ်ပွားနေလဲ။ဒီပြဿနာပြည်သူတွေကဘလို့ကြော်လွှားနေရပြီ။အစိုးရကရောဘာဖြေရှင်းပေးနေသလဲ။လက်တွေ့ဘလို့ဖြစ်စဉ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဒလားဘက်မှာဖြစ်ပွားခဲ့တဲ့ပြဿနာကခုလိုပါ။ဧပြီလ29ရက်နေ့ညကရန်ကုန်တိုင်းဒလမြို့နယ်တနိတော်ကြီးရွာမှာမိကလေးတယောက်ကရေကန်မှာသုံးရီသွားခတ်ပါတယ်။ဒါကိုကံပေးနာကနေအိမ်မှာနေထိုင်တဲ့မိန်းကလေးကသူတို့ရေကန်ဖြစ်ကြောင်းရေမခတ်ဖို့တားမြစ်ရာကနေအခြားရွာကန်တွေနဲ့ကံပေးအိမ်မိသားစုပဋိပက္ခဖြစ်ပွားကြတာပါ။အပြန်လှန်ဆဲဆိုစကားများရန်ဖြစ်ပြီးရွာလုံးကျွတ်အမျိုးသားတွေကနေအိမ်ကိုဖျက်ဆီးအဲ့ဒီမိသားစုကိုကြောက်ခဲတွေဒုတ်တွေနဲ့ဝိုင်းရိုက်ဝိုင်းလိုက်ခဲ့လို့မိသားစုဝင်အမျိုးသားတယောက်ဥကောင်းပေါက်ပြဲဒဏ်ရာတွေနဲ့တေဆုံးသွားပြီးအခြားမိသားစုဝင်၃ယောက်အပြင်းထန်ဒဏ်ရာတွေရသွားခဲ့တဲ့ဖြစ်စဉ်ဖြစ်ပါတယ်။ပြဿနာဖြစ်ပွားရတာဟာအပြန်အလှန်စကားများအခြေတင်ညှဉ်းခုံလို့ဆဲဆိုကြလို့ဖြစ်ရတာဆိုတာထက်သုံးရီခတ်လို့ဖြစ်ရတာကိုတော့မငြင်းနိုင်ပါဘူး။မြန်မာနိုင်ငံကရေရှားပမှုပြဿနာဟာလူတွေကိုကိုယ်စိတ်နှလုံးကျန်းမာရေးထိခိုက်စေရုံမကအသက်ကိုပါတေးစေနိုင်ကြောင်းအခုဖြစ်ရက်ကတတ်သိပြသလိုဖြစ်နေပါဗျ။ပြီးခဲ့တဲ့ရက်ပိုင်းသတင်းတွေမှာရေရှားတဲ့ဒလဘက်ကိုသွားပြီးရေလူကြတဲ့သတင်းတွေဖော်ပြခဲ့ကြပါဗျ။ဒလမှာကြေးရွာနဲ့ရက်ကွက်46ခုအင်ဂျေ3100ကျော်လူဦးရေ3000ခွဲနီးပါးရှိပြီးနှစ်စဉ်ကံရီတွေခန်း6တောင်းရီတောက်ရီအခက်ခဲဖြစ်နေကြရတာပါ။နွေရာသီရောက်တိုင်းရေအခက်ခဲဖြစ်နေတာရန်ကုန်တိုင်းကဒလမြုပ်နယ်တစ်ခုတည်းတော့မဟုတ်ပါဘူး။မကွေးတိုင်းမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းကချင်ပြည်နယ်နဲ့ကရင်ပြည်နယ်ကျေးရွာတွေမှာလည်းရေရှားပတဲ့အတွက်အဲ့ဒီဒေသတွေမှာရေနဲ့ပတ်သက်တဲ့ရောဂါဖြစ်ပွားမှုရောချာရေးရေကောင်းရေတန့်ရရှိရေးလုပ်ငန်းတွေကိုမြန်မာနိုင်ငံချက်ချီနီအသင်းနဲ့ Samsung ကုမ္ပဏီအပါအဝင်တောင်ကိုရီးယားချက်ချီနီအသင်းပူးပေါင်းပြီးတော့လည်းအကူအညီတွေပေးနေကြပါတယ်။
အခုနှစ်ရေရှားတဲ့စီမှာရှမ်းပြည်နယ်ကအင်းလေးကံပတ်ဝန်းကျင်လည်းမလွတ်ပါဘူး။ရှမ်းပြည်နယ်အင်းလေးကံအနောက်ဘက်ခြမ်းကဟဲရရွာမှခေါင်တိုင်းကြီးစားကုန်းလေသစ်တပြေပင်နဲ့ကံရှိဘက်ကကံဘဲကြီးရွာဧရိယာတွေမှာရေရှားပါပြက်လက်မှုတွေကြုံနေရတယ်လို့သိရပါတယ်။ဒီအတွက်တချို့ရွာတွေကတော့ရွာကနေဂိုက်ထောင်နဲ့ချီကွာတဲ့နေရာကနေချောင်းရီကိုတွေ့ယူအသုံးပြုနေရတယ်လို့ဆိုပါတယ်။ထူးထူးခြားခြားအနေနဲ့ဂီတဖြော်ပြပွဲတွေလုပ်ပြီးရန်ပုံငွေရှာရလာတဲ့ငွေတွေကိုနိုင်ငံရေးအကျဉ်းသားတွေအပါအဝင်လိုအပ်တဲ့နေရာတွေကိုလှူဒန်းပေးနေတဲ့တည်ရေးဆရာကိုရဲလွင်ဦးဆောင်တဲ့ပန်းရလန်းအဖွဲ့ကတော့ရေရှားပါတဲ့ကြေးရွာတွေကိုအကူအညီပေးဖို့ရန်ပုံငွေရှာနေရပြီဆိုတာပါပဲ။ပန်းရလန်းအဖွဲ့ဟာဒလဘက်ကရေရှားတဲ့ကြေးရွာတွေအတွက်ရန်ပုံငွေရှာဖွေပေးခဲ့ပြီးနောက်ပဲခူးတိုင်းသနပ်ပင်မြို့နယ်တွေကရေရှားပါတဲ့ကြေးရွာတွေအတွက်ဂီတဖြော်ပြပွဲတွေလုပ်ပြီးရန်ပုံငွေထပ်ပြီးရှာဖွေနေပါတယ်။ပြောရရင်မြန်မာနိုင်ငံအရရက်ကရေရှားပါတဲ့ကြေးရွာတွေအတွက်ပြည်သူတွေဟာကိုနီကိုဟန်နဲ့ရုံးကန်နေကြရသလိုပန်းရလန်းအဖွဲ့လိုမြန်မာနိုင်ငံချက်ချင်းဒီအသင်းလိုတကိုတော်ပရဟိတသမားများကွန်ရက်လိုလူမှုရေးအဖွဲ့အစည်းတွေနဲ့တတိပုဂ္ဂလတွေကလည်းရန်ပုံငွေရှာကူညီနေကြတာတွေ့မြင်ကြရပါတယ်။ဒါဆိုရင်အစိုးရကရောဘယ်နေရာကနေကူညီနေသလဲမေးစရာမေးခွန်းရှိလာပါတယ်။ အစိုးရဘက်ကထင်ထင်ရှားရှားလုပ်ပေးနေတာကရေရှားပါတဲ့ဒေသတွေအတွက်ဆက်ရွေရင်တူးဖော်ဖို့ငွေလူကြပါဆိုပြီးသတင်းစာတွေကနေကြော်ညာပေးတာပါပဲမြန်မာပြည်အလဲပိုင်းမိုးကောင်ရေရှားရောက်ဝင်မှဆိုရင်အဲ့လိုဆက်ရွေရင်တလုံးတူးဖော်ပေးနိုင်ဖို့ကျငွေ300ကျော်လောက်လိုတယ်လို့သိရပါတယ
်တကယ်တော့ပြည်သူတွေအသက်ရှင်ရပ်တည်ရေးမှာရေရရှိရေးဟာအရေးကြီးဆုံးဖြစ်ပါတယ်ဒုတိယလျှက်စစ်မီးတတိယလမ်းပတ်ဆက်သွယ်ရေးနဲ့အခြားသောလိုအပ်ချက်တွေပါဒီပြဿနာတွေကိုဖြေရှင်းပေးဖို့အဓိကတာဝန်အရှိဆုံးဟာတိုင်းပြည်ကိုစီမံခန့်ခွဲအုပ်ချုပ်နေတဲ့အစိုးရပဲဖြစ်ပါတယ်လက်ရှိသတင်းတွေမှာမြင်နေကြားနေကြရတဲ့အတိုင်းမှာပဲပြည်သူတွေဟာနှစ်စဉ်ရေရှားတဲ့ပြဿနာကိုရင်ဆိုင်နေရတော့မှာတချို့နေရာတွေမှာသုံးရည်နည်းနည်းရဖို့အလွန်ဝေးလံတဲ့နေရာတွေစီတွားရပါတယ်။တချို့နေရာတွေမှာတနေ့ကုန်အချိန်ဆောက်မှသုံးရည်နည်းနည်းရပါတယ်။ဒီလိုပြဿနာရင်ဆိုင်နေရတာဟာတနေ့လည်းမဟုတ်နှစ်နှစ်လည်းမဟုတ်ဆယ်နှစ်လည်းမကတော့ပါဘူး။အရင်ဆရာနာရှင်အစိုးရကတော့ရှင်းပါတယ်။ပြည်သူအရေးကိုစိတ်ဝင်စားတဲ့အစိုးရမဟုတ်လေတော့ပြည်သူတွေရဲ့အခက်အခဲကိုဖြေရှင်းပေးဖို့စိတ်ဝင်စားပါဘူး။အလားတူကျေးလက်ဖွံ့ဖြိုးရေးလုပ်မယ်စီးရဲမွဲတွေမှုရော့ချမယ်လို့ကြွေးကြော်နေတဲ့သမရဦးသိန်းစိန်အစိုးရကလည်းအခုပြဿနာကိုအရေးတကြီးဖြေရှင်းရမယ့်ပြဿနာအဖြစ်တိုင်းပြည်ဘဏ္ဍာငွေကြေးအကုန်ကျခံပြီးဖြေရှင်းပေးရမယ့်ဦးစားပေးအစီအစဉ်အဖြစ်စဉ်းစားမိပုံမရသေးပါဘူး။အငင်းပွားစရာ2010ရွေးကောက်ပွဲနဲ့တက်လာတဲ့အမတ်ဆိုသူတွေဟာလည်းပြည်သူတွေရဲ့အဲ့ဒီအခြေခံလိုအပ်ချက်အခက်အခဲပြဿနာကြီးကိုတိတ်ရေးကြီးတဲ့ပြဿနာကြီးအဖြစ်မြင်ကြပုံမရပါဘူ
းခုဆိုရင်ရေရရှိရေအခက်အခဲဖြစ်တဲ့ပြဿနာကိုလူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကကူညီဖြေရှင်းပေးနေကြသလိုတချို့နေရာတွေမှာဆိုရင်တော့ပုဂ္ဂလိကတွေကဝင်ပြီးအမြတ်ထုတ်ဖို့လှုပ်လာတာလဲတွေ့မြင်နေရပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာအခယူရေပေးရေးလုပ်ငန်းပုဂ္ဂလိကကုမ္ပဏီကလှုပ်ခွင့်ရဖို့အစိုးရရင်းနှီးမြှုပ်နှံမှုကော်မရှင်စီတင်ထားပြီးပါပြီခွင့်ပြုချက်ကြပြီးလှုပ်ခွင့်ပေးလိုက်ရင်ပြည်သူတွေရေရရှိရေနဲ့ပတ်သက်လို့ငွေအတော်များများကုန်ကြကြရပါဦးမယ်ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာပြည်သူတွေရဲ့အခြေခံလိုအပ်ချက်ဟာတန့်ရှင်းတဲ့တောက်သုံးရေးရရှိရေးလျှက်စစ်မီးရရှိရေးလမ်းပန်းဆက်သွယ်မှုကောင်းမွန်စေရေးဖြစ်တာကြောင့်ဒီအရင်းအချက်တွေကိုကောင်းကောင်းမွန်မွန်မဖြေရှင်းပေးနိုင်ရင်ပြည်သူပေါ်တာဝန်ကျတဲ့အစိုးရအဖွဲ့အဖြစ်သတ်မှတ်နိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။သတင်းစာဆရာဦးစီတူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ပါရှင်။တနင်္လာနေ့နနက်ခင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ49 kHz 0433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ VOA ရဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမေတ္တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝတွေမှာတွေ့ကြုံရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင် VOA ကိုစာရေးသားနိုင်ကြပါတယ်။ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်စာရိုက်တက်တာအမှတ် 855 ဗဟိုစာရိုက်ကြီးကန္နာလန်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်မှာပါ။ကြပြဆရာမောင်ဆန်းကြီးကဒီတစ်ပတ်တင်ဆက်ထားပါတယ်ရှင်။
မေထွေတို့ခင်ဗျာဒီနေ့တော့တက်ကြီးစကားမဟုတ်တက်ကြီးတပြားတဘွဲဝါစကမာလောက်ထားတာအပြင်းလဲပြေးပညာလဲရအောင်ဆိုတော့ဖတ်ပြမယ်နော်ဒါရကောင်းနေငါနိုင်ငံရေးခင်ဗျာတဲ့နိုင်ငံရေးဟာနိုင်ငံရေးအရေးပါနိုင်ငံသူနိုင်ငံသားအလုံးနိုင်ငံရေးသမားမဟုတ်လားကျောင်းသားနိုင်ငံရေးမလုပ်ရဝန်တန်းနိုင်ငံရေးမလုပ်ရယဟန်နိုင်ငံရေးမလုပ်ရတဲ့မလုပ်ရမလက်ရနဲ့ဒုက္ခဒါစီမင်းလားဒါစီကံလားဒါအမှုမှုရဲ့ဥပဒေလားညာနိုင်ငံသားတွေနိုင်ငံရေးမလုပ်ရရင်ဘယ်လိုလုပ်ရမလဲငရဲသားကလုပ်ရမလားစစ်သားပဲလုပ်ရမလားစစ်သားကစစ်ဖက်တန်နဲ့စစ်ကပန်နဲ့စစ်တနန်နဲ့စစ်လေပါအနည်းငယ်ပြည်ရှင်ကိုနှစ်ပန်းနဲ့အကြံဖက်တဲ့လမ်းတွေနဲ့ရမ်းပလေနောက်ပြန်တက်ပြေခွင့်နဲ့တစ္ဆာသူသူ့ဝေသူဆွဲလူတပ်ပွဲဆိုတာနိုင်ငံရေးမဟုတ်ဝေဆုပ်ဖို့ကောင်းလို့ဆုံးဆံပြေစံစီကနေအညီပဲညာချီနေရည်ပြည်ကိုသွားကြစဒီမှာသမိုင်းညာဆိုရင်မသိရင်အမယ်ဗမာတမရောအပင်မောကတိတာမဟုတ်မြေကြီးကိုဖောက်အနှောက်ထွက်တာလည်းမဟုတ်ကျောင်းသားတွေငွေကျောင်းသားတွေကမွေးထုတ်တာတမရောမရှိရင်သမဏိတဲ့စစ်တအစကျောင်းသားကလေဘူဒီသာဘူဇီရဘူလက်ရဘူစက်ကြထ ဖဲဝဲငါလာတာမဟုတ်ညင်းမွေကအတင်းဖဲလာတာမဟုတ်ဘိုးချုပ်ကြီးဘိုးချုပ်ကလေးတို့ရဲ့မွေးတဖိုက်ကင်တင်းတို့ရဲ့ဘုဒ္ဓေသတက္ကတဘဂတရလာတာနိုင်ငံရေးစတောင်းနှံကလေ1903 1906 1920 1930 1936 1938စစ်တက်ကမမွေးသေးဘူးကျောင်းသားလေးတွေခေါင်းဆောင်တာအမျိုးသားရေးလွတ်လပ်ရေးဒီမိုကရေစီရေးကျောင်းသားတွေနဲ့ရင်းနေရတာညှင်းနိုင်ရင်ညှင်းလဲပါညှင်းခဲ့ပါစစ်သားကစစ်တမ်းရမှမနေလူသမားတွေကိုရိုက်နေသမားတွေကိုရိုက်နေကြင်းကြောင်ကြောင်လွတ်လေကောင်မှတနပတ်ကျောင်းကျန်းသူဆိုတာသူမတိုက်ထုတ်လိုက်တက်လိုက်နားလိုက်စားလိုက်အားမွေလိုက်ဆွေးနွေးလိုက်အကျိုးတိုက်မယ်ရှေ့ကျွေးဝေးခါခဲ့တာ50ကြာပြီဘောင်းမိသားတစ်ခါချက်ပြီးပစိုးလေးနောက်ရောက်ဖို့မချွတ်တဲ့တနတ်နဲ့လူသက်ပွဲတွေတော်တော်ဒီမှာဘိုလ်ကြီးဘိုလ်လေးဘိုးဘထွေးတို့ငင်းငင်းကြီးကဆွေးနွေးကြမလို့စစ်တမ်းရကိုပြန်အញ្ញင်းရမယ်ဖဲလို့ရှားလို့ဖဲလို့ရှားလို့ဖဲလို့ရှားလို့သွားဟုတ်ဟုတ်ကျွန်တော်ကတော့ထောက်နှမ်းမတိခဲ့ရမသွားယူပါခင်ဗျာ
ကဗျာဆရာမောင်ဆွမ်းဤတင်ဆက်သွားတဲ့တက်ကြီးစကားအစီအစဉ်ပါရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
သူယုံကြည်ရာအစီအစဉ်မှာတော်ဒရှင်တွေကိုယ်တိုင်ပါဝင်ပြောဆိုကြဖို့ဖိတ်ခေါ်ပါရစေရှင်။အမြန်ဆုံးရောက်နိုင်တဲ့ဆက်သွယ်နိုင်တဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကြီးညာဖို့အချိန်ရောက်ပြီဆိုတော့ကိုစော်ဝင်းလိုင်ကပြောပြမှာပါရှင်။
အမေရိကန်နိုင်ငံအရှေ့ပိုင်းမယ်ရီလန်းပြည်နယ်ဘယ်တီမိုးမြို့မှာမြို့တော်ဝန်စတက်ဖနီရောလင်းစ်ဘလိတ်ကကာဖျူးညမထဲအမိန့်ကိုပြန်လည်ရုံးသိမ်းလိုက်ပြီဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့အကြမ်းဖက်လုပ်ရတဲ့ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့မြို့တော်ခန်းမမှာဆန်းဖို့တည်ကံပြီးဆန္ဒပြနေတဲ့အချိန်မှာပဲအခုလိုညမထွက်ရအမိန့်ကိုပြန်လည်ရုံးသိမ်းကြောင်းမြို့တော်ဝန်ကကြေညာလိုက်တာပါ။မြို့တော်ဝန်ကအဲ့ဒီလိုကြေညာပြီးသိမ်းမကြခင်မှာပဲပြည်နယ်အတွင်းကတခြားမြို့တွေကနေမြို့လုံးကျုံကြီးအတွက်ခေါ်ထားတဲ့ရဲအနှစ်စစ်သား4000ကျော်ဟာမြို့ကနေပြန်လည်စတင်ထွက်ခွာနေပြီလို့ပြည်နယ်အုပ်ချုပ်ရေးမှူးလယ်ရီဟိုဂန်ကလည်းပြောပါတယ်။နီပေါ့နိုင်ငံမှာပြင်အင်းအပြင်းနဲ့ငရင်လုတ်ခဲ့ပြီးတဲ့နောက်ရဲအတန်ကြာမှာအသက်100နှစ်အရွယ်ရှိတဲ့အဖိုးအတူအပါဝင်လူ၄ယောက်ကိုပြုတ်ကျနေတဲ့အပျက်စီးတဲ့အောက်ကနေရှာဖွေကယ်တင်နိုင်ခဲ့ကြပါတယ်။နီပေါ်နိုင်ငံမြို့တော်ကာထမန်ဒူရဲ့အနောက်မြောက်ဖက်မိုင်50လောက်အကွာမှာရှိတဲ့အရာမှာအဖိုးအိုကိုရှာဖွေတွေ့ရှိကယ်တင်နိုင်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မကြခင်ကျင်းပဖို့ပြင်ဆင်နေတဲ့2015ခုနှစ်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိစေဖို့သတင်းသမားတွေရဲ့အခန့်ကဏ္ဍအရေးကြီးကြောင်းရန်ကုန်မြို့ Novotel Hotel မှာမနေ့ကကျင်းပတဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်အခမ်းအနားမှာအနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်ကိုအခြေခံကြားကြားထောက်ခံ RPA တွေရွေပြီးမေလ3ရက်နေ့ကိုနိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့အဖြစ်1933ခုနှစ်ကစပြီးကုလသမဂ္ဂကသတ်မှတ်ပေးလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်အတွက်အရေးပါတဲ့အချက်ဖြစ်တယ်လို့ပြောပါတယ
်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဥဆံမိုးဝေပါအင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်တော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.